Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနိုင်ပါပါရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညပဲသတင်းတွေကိုနားလောင်နေအတူကြီးညာပေးသွားမှာပါ။ Republican အထက်လွှတ်တော်အမတ် Jeff Sessions ကိုရွေးကောက်ခံသမ္မတ Donald Trump ကရှေ့နေကြူယာရုခန့်အောင်မှာဖြစ်တယ်လို့ American သတင်းမီဒီယာတွေမှာဖော်ပြနေကြတာ။ Syria အစိုးရတပ်ဖွဲ့ကလေကြောင်းကနေရောလက်နက်ကြီးတွေပါတုံးပြီးတိုက်တာကြောင့်ကလင်းငယ်တွေအပါအဝင်လူတော်များများသေဆုံးတာ။နောက်ဒီထိုင်းနိုင်ငံမှာစပားဆိုင်တောင်သူတွေအတွက်အစိုးရကအကူအညီတွေအလုံးကြီးနဲ့ပေးမယ့်အစီအစဉ်တရက်ကိုကြေညာလိုက်တာ။ဒါလို့ထိတ်တန့်ရောက်သတင်းတွေကိုတင်ပြသွားမှာပါမခွန်ကြီး။
ကောင်းပါပြီရှင်အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်ဘက်မှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတာကြောင့်ဒေသခံတွေနေရက်ဆွန့်ခွာထွက်သွားနေကြတဲ့အခြေအနေနဲ့အတူရခိုင်ပြည်နယ်ထဲမှာဒေသခံတွေကိုအရန်ရဲတပ်ဖွဲ့ဝင်ဖြစ်လက်နက်ပစ်တပ်ဆင်ပေးနေတာနဲ့ပတ်သက်လို့တော့
ရခိုင်ပြည်နယ်မှာကျွန်တော်ရခိုင်ပြည်နယ်ထဲမှာရှိတဲ့ရဲတပ်ဖွဲ့ဝင်ကျင်တဲ့လူတွေကိုကျွန်တော်တို့တတ်မှတ်ထားတဲ့အခြေအချင်းနေတယ်ပေါ့နော်ပြည်မီတဲ့လူတွေကိုစီစစ်ရွေးချယ်ပြီးတော့မှတင်နန်းပေးတာဖြစ်ပါတယ်
ရခိုင်ပြည်နယ်တာဝန်ကြရဲမှုကြီးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ LND အစိုးရတစ်လက်ထက်မှာအကျဉ်းသားတွေပြန်လွတ်ဖို့အစီအစဉ်ရှိမရှိလွတ်တော်အစည်းအဝေးမှာမေးမြန်းတင်ပြချက်နဲ့ဖြေကြားချက်တွေမြမရှီဟောင်းအဆောက်အုံတွေမှာတုံနေတဲ့ asbestos လို့ခေါ်တဲ့ကြောက်ခွန်းတွေဟာကျမကြီးထိခိုက်နိုင်တယ်လို့ကြမ်းကျင်ပညာရှင်တွေကသတိပေးချက်ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါဒါရင်မတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတ Donald Trump ဇန်နဝါရီလတဲ့သမ္မတတာဝန်တွေတရားဝင်လွှဲပြောင်းယူနိုင်ဖို့အတွက်ပြင်ဆင်နေတဲ့အချိန်သမ္မတ Barack Obama ကတော့ဒီကနေ့ဂျာမနီနိုင်ငံမှာအရေးပါတဲ့ဥရောပနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ် Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေရင်ဆိုင်နေရတဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေကိုဥရောပရဲ့အရေးပါတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့သမ္မတ Obama ဒီကနေ့တွေ့ဆုံဆွေးနွေးတာပါဂျာမနီ Britain ပြင်သစ် Italy နဲ့စပိန်နိုင်ငံတွေကခေါင်းဆောင်တွေနဲ့သမ္မတဥပမာရိုရဲ့ဒီကနေ့တွေ့ဆုံပွဲဟာသူ့ရဲ့သမ္မတသက်တမ်းမကုံဆုံးခင်နောက်ဆုံးအချိန်ပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲလည်းဖြစ်နိုင်ပါတယ်။မနေ့ကဂျာမနီဝန်ကြီးချုပ်အန်ဂျလာမာကဲနဲ့နှစ်ဦးလုံးတွေ့ဆုံဆွေးနွေးခဲ့တာကနေအဲဒီနောက်မှာတော့ဒီကနေ့မှာဒီတခြားဥရောပခေါင်းဆောင်တွေပါပါဝင်ပြီးတော့ဆွေးနွေးကြတာပါ။ဂျာမနီနိုင်ငံကိုသမ္မတဥပမာစရောက်တဲ့နေ့ကလေးကခေါင်းဆောင်နှစ်ဦးဟာကမ္ဘာတလွားပေါင်းကူးဆက်သွယ်လှုပ်ဆောင်မှု globalization နဲ့ Atlantic သမုဒ္ဒရာရေဝန်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတွေကိုအလေးပေးဆွေးနွေးနေတာပါ။ American ရွေးကောက်ပွဲမှာ Trump အနိုင်ရလိုက်တဲ့အတွက်လက်ရှိ Ukraine နဲ့ Syria နိုင်ငံပြန်လည်ငြိမ်းချမ်းရေးဒီဆောက်ရေးချိုးဖက်မှုတွေဖြစ်လာနိုင်တဲ့တက်ရောက်မှုတွေနဲ့နေတိုးမာမိတ်အဖွဲ့ဝင်ဥရောပနိုင်ငံတွေနဲ့အတူအမေရိကန်ကအခိုင်အမာဆက်လက်ရည်တည်သွားဖို့ကိစ္စတွေတခါကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေနဲ့ရာသီဥတုပြောင်းလဲလာမှုတွေကိုအတူတကွပူးပေါင်းဟန်တားဖို့ဘယ်လိုဆုံးချိုးဖက်သွားမယ်ဆိုတာတွေကိုသမ္မတအိုဘားမားနဲ့ဥရောပခေါင်းဆောင်တွေဆွေးနွေးနေကြတာဖြစ်ပါတယ်ခင်ဗျာ
အယ်ဘာမာပြည်နယ် Republican အထက်လွှတ်တော်အမတ် Jeff Sessions ကိုရွေးကောက်ခံသမ္မတ Donald Trump ကရှင်းနေချုပ်ယာတုခံအပ်တော်မှာဖြစ်တယ်လို့ American သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။အခုလိုယာတုခံအပ်မှုနဲ့ပတ်သက်လို့သမ္မတယာတုလွှဲပြောင်းရရေးအဖွဲ့ကအတီးပြုတ်ပြောဆိုတာမျိုးမရှိပေမဲ့ယာတုခံအပ်ရေးအဖွဲ့နဲ့နှိဆက်သူတွေစီကလာတဲ့သတင်းတွေအရဒီလိုခံအပ်တာဖြစ်တယ်လို့သတင်းတွေမှာဖော်ပြပါရယ်။ Mr. Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေစတင်ချိန်ကတည်းကအခိုင်အမာထောက်ခံပြီးအကြံဉာဏ်တွေပေးခဲ့တဲ့ဝါရင့်အထက်လွှတ်တော်အမတ် Sessions ကို Trump အနေနဲ့ယာတုအတွက်တရားဝင်ကမ်းလှမ်းနာရှိမရှိဆိုတာကတော့မသိရသေးပါဘူး။အယ်ဘာမာပြည်နယ်ကအသက်69နှစ်ရှိပြီဖြစ်တဲ့ Mr. Session ဟာ American အထက်လွှတ်တော်မှာ1999ခုနှစ်ကတည်းကစတင်တာဝန်ထမ်းဆောင်ခဲ့ပြီးပြည်နယ်ရှိနေချုပ်တာဝန်လဲထမ်းဆောင်ခဲ့ပူပါရယ်။ American ပြည်ထောင်စုမှာရှိနေချုပ်ဟာတရားဥပဒေစိုးမိုးရေးနဲ့ဗဟိုအစိုးရရှိနေအကြီးအကဲဖြစ်တယ်လို့တရားရေးဌာနကဦးဆောင်ရသူလည်းဖြစ်ပါရယ်
။ Syria အစိုးရတပ်ဖွဲ့ကလေကြောင်းကနေရောလက်နက်ကြီးတွေပါတုံးပြီးတော့တပုန်တွေထိမ့်ချုပ်ထားတဲ့အလပူမြို့ကိုဒီကနေ့မနေ့အစောပိုင်းကတိုက်ခိုက်တာကြောင့်ကလင်းငယ်ရေးအပါဝင်လူတော်များများသေဆုံးခဲ့ပါတယ်။လူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအတွက်တလားချတိုက်ခိုက်မှုတွေကိုရက်စဲထားမှုအဆုံးသတ်ပြီးလို့ရုရှားကနေကြေညာအပြီးမှာ Syria အစိုးရတပ်တွေဟာအင်္ဂါနေ့ကစလို့ဒီကနေ့အထိ၄ရက်မြောက်ဇက်တိုက်တိုက်ခိုက်နေတာပါ။တိုက်ပွဲတွေပြန်လည်စတင်ချိန်ကစလို့အရသား65ဦးထက်မနည်းသေဆုံးခဲ့တယ်လို့ Britain ခြေစိုက်ဆီးရီးယားလူခွင့်လီလာဆောင်ကြီးအဖွဲ့ကပြောပါရတယ်။တပုန်နေဘက်ကလည်းအစိုးရတပ်တွေထိန်းချုပ်ထားတဲ့မြို့ရင်းနေရာတွေကို Rocket ဒုံးကျည်တရားစင်နဲ့ပစ်ခတ်ခဲ့တယ်လို့အဲ့ဒီအဖွဲ့ကပြောပါရတယ်။ အပြစ်ခတ်ရစဲမှုဆုံးသက်ပြီးကိုကိုကိုခုခံကာကွယ်ရေးအနေနဲ့ပြစ်ခတ်တိုက်ခိုက်ရတာပါလို့ရုရှားကပြောဆိုထားပြီးတဘုံနေထိန်းချုပ်ထားတဲ့လူပေါင်း2သိန်းခွဲလောက်နေထိုင်တဲ့ Idlib နဲ့ Homs အလယ်ပိုင်းဒေသတွေကိုစီးရီးယားအစိုးရတပ်တွေကအခုခါမှတိုက်ခိုက်နေပါတယ်အလပူမြို့အရှေ့ပိုင်းကတဘုံတွေကိုအစိုးရတပ်တွေကလွန်ခဲ့တဲ့ဇူလိုင်လကတည်းကဝိုင်းထားတာဖြစ်ပြီးအဲ့ဒီနေရာမှာစားနဲ့ရိတ်ခါရှားပါလာပြီလို့ကေဇေးအေဂျင်စီတွေကပြောပါရတယ်။စီးပွားရေးနဲ့ဆက်မှုပိုင်းဆိုင်ရာမှာတချိန်ကအချက်ကြာကျခဲ့တဲ့အလပူမြို့ဟာ2012ခုနှစ်တဘုံတွေနဲ့စတင်တိုက်ပွဲတွေဖြစ်ချိန်ကစလို့လူများပြားဆွန့်ခွာထွက်ပြေးခဲ့ကြပြီမြဲအစိုးရတပ်တွေထိ ंछ ုပ်ထားတဲ့နေရာမှာတော့အရသာတစ်သမားနှစ်တန်းလောက်နေထိုင်စေဖြစ်ပြီးအဲ့ဒီနေရာကိုတဘုံတွေကရော့ကက်ဒုံးကျည်တွေနဲ့မကြာခဏပစ်ခတ်တိုက်ခိုက်လေးရှိပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်အရက်ကမိုက်ဒူဂရီမြို့မှာအသေခံဘုံခွဲမှုတွေကြောင့်ဘုံခွဲသူ၄ဦးနဲ့ကာကွယ်ရေးတပ်သား၂ဦးသေဆုံးသွားတယ်လို့ရဲကပြောပါတယ်။တောက်ကြနေမနေ့၄နိုင်မထုတ်ခင်မှာပဲဗဟုအဆင့်မြင့်တရားရုံးမျက်နှာချင်းဆိုင်ကလုံခြုံရေးဂိတ်မှာစောင့်ကြနေတဲ့ရဲရီစီကိုဘုံခွဲသူအမျိုးသမီး၂ယောက်နဲ့အမျိုးသား၁ယောက်တို့ကပြေးဝင်လာကြတယ်လို့ဘွန်နိုပြည်နယ်သူရဲမိုဗစ်တာအီဆူကူကပြောပါတယ်။အမျိုးသမီး၁ဦးကဘုံခွဲလိုက်ချိန်မှာသူကိုယ်ရန်ရောအတူပါလာတဲ့အမျိုးသား၂ဦးတို့သေဆုံးသွားကြတာပါ။ကြံအမျိုးသမီး၁ယောက်ကိုတော့ဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေတယ်လို့သူရဲမိုကပြောပါတယ်။မြို့ပြင်ကဘတ်ကားနဲ့တက္ကစီကားတွေမှာလည်းနောက်ထပ်အသေးခံဘုံခွဲမှုနှစ်ခုဖြစ်လို့ဘုံခွဲသမား၂ယောက်နဲ့ကာကွယ်ရေးတပ်သား၂ဦးသေဆုံးသွားပါတယ်။တဟာမိုက်ဒူဂူရီမြို့မှာသတင်းသုံးပတ်အတွင်းပြည်တွင်းအချမ်းဖက်သမားဘိုကိုဟာရမ်တို့ရဲ့၅ချိန်မြောက်တိုက်ခိုက်မှုဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာဘိုကိုဟာရမ်တို့ရဲ့တိုက်ခိုက်မှုကြောင့်9နှစ်အတွင်းလူပေါင်း1000ကျော်သေဆုံးခဲ့ရတယ်လို့လက်တလောမှာပဲသူတို့ရဲ့တိုက်ခိုက်မှုတွေကိုတွန်းမြင့်လုပ်ကင်လာတာလည်းဖြစ်ပါတယ်။တိုက်ခိုက်မှုအများစုကတော့လုံခြုံရေးတပ်သားတွေကနောက်ဆက်ဖျက်ဆီးနိုင်ခဲ့ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
နောက်ကြနေ့ညပဲသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာထိုင်းနိုင်ငံမှာစပားဆိုင်တောင်သူတွေအတွက်အစိုးရကအကူအညီတွေအလုံးအင်းနဲ့ပေးမယ့်အစီအစဉ်တရက်ကိုကြီးညာလိုက်ပါတယ်အဲ့ဒီအစီအစဉ်ထဲမှာစစ်တပ်တွေကဒီလေခွင်းတွေတဲ့အထိပါဆီလွတ်ပြီးတော့လေသမားတွေရဲ့ကောက်ပဲတည်နှံတွေရိတ်သိမ်းရမှာကူညီဖို့လဲပါဝင်ပါတယ်ရာထူးကနေဖေရှားခံခဲ့ရတဲ့ဝင်းကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုအဲ့ဒီအချိန်ကအစိုးရရဲ့စံစပါဝယ်ယူမှုအစီအစဉ်ကိုပေါ်ရစွာကင်တွယ်ခဲ့မှုနဲ့မကြုံစဘူးပြည်တန်ချင်းငွေဒေါ်လာဘီလီယံနဲ့ချီပေးဆောင်ဖို့ထိုင်းစစ်အစိုးရကအမိန့်ချမှတ်ခဲ့ပြီးတဲ့နောက်သတင်းပတ်တွေအတွင်းမှာပဲအခုအစီအစဉ်ကိုကြီးညာတာပါဒီလိုကြီးညာပြီးမကြခင်မှာပဲဝန်ကြီးချုပ်ဟောင်းရင်းလက်ကိုဘန်ကောက်မြို့ကအယောင်းဆိုင်ကုန်းနယ်ကြီးတွေရဲ့အပြင်ဘက်မှာဆန်ရောင်းနေကြတဲ့လယ်သမားတချို့ကိုကူညီပေးနေတာတွေ့ရပါတယ်သူအနေနဲ့အခုအချိန်မှာဘသူကမှဝေဖန်မပြောခြင်းပေမဲ့ဒီအခက်အခဲရင်ဆိုင်နေရတဲ့လေသမားတွေကိုကူညီဖို့တသက်နဲ့အခုလိုလုပ်နေတာဖြစ်တယ်လို့မစ်ရင်လန်ကပြောပါရယ်ထိုင်းနိုင်ငံမှာဆယ်စုနှစ်တခုနှီးပါကာလအတွင်းစံစည်းအနေအဆုံးကျဆင်းသွားတာကိုလေသမားတွေရင်ဆိုင်နေရတာနဲ့အမျှဒီလကတော့နိုင်ငံတော်ဝန်ကလေသမားတွေမြို့ကြီးတွေကိုတက်ပြီးတော့စံစဘာရောင်းကြတဲ့အချိန်လေးဖြစ်ပါရယ်ကဘာတဝန်စံစည်းတွေတိတိတသာကျဆင်းခဲ့တာကထိုင်းနိုင်ငံရဲ့စီးပွားရေးကိုဆူဆူရွာရိုက်ခတ်နေတာလည်းဖြစ်ပါရယ်ခင်ဗျာ
လွန်ခဲ့တဲ့နှစ်30ကျော်က People Power လို့ခေါ်တဲ့ပြည်သူ့အင်အားတော်လှန်ရေးလှုပ်ရှားမှုနဲ့ရာထူးကဖိရှားခံခဲ့ရတဲ့ဖိလစ်ပိုင်အာနာရှင်ဟောင်း Ferdinand Marcos ရဲ့ရုပ်အလောင်းကိုတောက်ကြနေမှာပဲစစ်ကုံမျိုးတပ်ဖွဲ့နဲ့မြုံနှံလိုက်ပါတယ်။မနီလာမြို့ကတရေကောင်းစစ်တင်ကြိုင်မှာတနက်20ချက်ပစ်ဖောက်ပြီးတော့နိုင်ငံတော်အခမ်းအနားနဲ့စတင်ခဲ့တာပါ။ Marcos ရဲ့အာနာရှင်အစိုးရလက်ထက်လူအခွင့်အရေးချိုးဖောက်ခံခဲ့ရသူတွေနဲ့ဖွဲ့စည်းထားတဲ့ညွန့်ပေါင်းအဖွဲ့ရဲ့ဆန့်ကျင်ကာကွယ်မှုတွေတိုးလာပေမဲ့ Marcos ကိုစစ်တင်ကြိုင်မှာမြုံနှံဖို့ဖိလစ်ပိုင်နိုင်ငံတော်တရားရုံးချုပ်ကပြီးခဲ့တဲ့သတင်းပတ်အတွင်းအမိန့်ချမှတ်လိုက်တာပါ။ကံကွယ်မှုရှိနေတဲ့ကြားကပဲအာနာရှင်ဟောင်းမာကော့စ်ကိုမြို့နံဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကအတည်ပြုပေးခဲ့ပါတယ်။ကန့်ကွက်ဆန္ဒပြမှုတွေကိုရှောင်ရှားနိုင်ဖို့မာကော့စ်ရဲ့အလောင်းကိုမြို့တော်မနီလာစီလေးရင်နဲ့တည်ထိုင်တဲဆောင်လာတာပါ။စစ်တင်ကြိုင်ပပတ်လေကိုထောင်းနဲ့ချီတဲ့အတိတ်ကယုံနှင်းနှင်းရဲရဲနဲ့စစ်သားတွေကစောင့်ကြထားပြီးတော့ဆန္ဒပြသူတွေတော့မရှိခဲ့ပါဘူး။စစ်တပ်ကကြောထောင်နောက်ခံပေးထားတဲ့ပြည်သူအင်အားတော်လိုင်းရဲလှုပ်ရှားမှုအတွင်းမာကော့စ်ရဲ့မိသားစုတွေတိုင်းပြည်ကနေတင်းရှောင်သွားခဲ့ရတာပါ။1989ခုနှစ်မှာဟာဝိုင်းမှာမာကော့စ်ကလုံသွားပြီးတော့ဖိလစ်ပိုင်မြောက်ပိုင်းကဇာတိမြေဘတ်တက်ကို1993မှာသူ့အလောင်းပြန်ရောက်လာတာပါ။အဲ့ဒီအချိန်ကစလို့မာကော့စ်ရဲ့အလောင်းကိုမန်ခေါင်းထဲမှာထည့်သွင်းပြသထားပြီးတော့ကဘာလက်ခီးသွားတွေကိုဆွဲဆောင်တဲ့နေရာတစ်ခုဖြစ်လာခဲ့ပါတယ်။
တရုတ်နဲ့အမေရိကန်နှစ်နိုင်ငံစစ်တပ်တွေကြားပြန်လည်ပူးပေါင်းဆောင်ရွက်မှုတစ်စိတ်တစ်ပိုင်းအနေနဲ့သဘာဝဘေးအန္တရာယ်ကိုကန့်တွဲရမှာအပြန်လည်ပူးပေါင်းဆောင်ရွက်ရေးစရုတ်အကြိမ်အစမ်းလေ့ကျင့်မှုတစ်ခုကိုဒီကနေ့တရုတ်နိုင်ငံအနောက်ပိုင်းယူနေပြည်နယ်မှာပြုလုပ်ခဲ့ပါတယ်။တရုတ်နိုင်ငံကစစ်ဘက်ဝန်ထမ်း134ဦးနဲ့အမေရိကန်ပြည်ထောင်စုဘက်ကတော့89ဦးပါဝင်ပြီးဒီပူးတဲ့လေ့ကျင့်မှုကိုယူနန်ပြည်နယ်ရဲ့မြို့တော်ကူမင်းမြို့စင်ကြေဘုံအရမ်းမှာရှိတဲ့စီရေးလေ့ကျင့်တဲ့စခန်းတစ်ခုမှာလုပ်ခဲ့ကြတာပါ။ရဟရင်တွေယာယီတရားတွေနဲ့စေဝါထောက်ကူပစ္စည်းကိရိယာတွေသုံးပြီးတော့လေ့ကျင့်ခဲ့ပါတယ်။ငလျင်အကြီးကျယ်လုတဲ့အခါကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အသက်ရှင်ကျန်ရစ်သူတွေကိုဘယ်လိုရှာဖွေကယ်တင်မလဲ။အကောင်းဆုံးဘယ်လိုတုံ့ပြန်ဆောင်ရွက်မလဲဆိုတာတွေကိုအစမ်းလေ့ကျင့်ခဲ့ကြတာပါ။တရုတ်နဲ့အမေရိကန်နှစ်နိုင်ငံစစ်ဖက်အကြားပူးပေါင်းဆောင်ရွက်မှုတွေနဲ့အတွေ့အကြုံအပြန်အလှန်ဖလှယ်မှုတွေတိုးမြှင့်လုပ်သွားဖို့သဘောတူထားတာနဲ့အမျှအခုလိုအလားတူအစမ်းလေ့ကျင့်မှုမျိုးကို2013ခုနှစ်ကလည်းပူးပေါင်းလှုပ်ဆောင်ခဲ့ပူးပါတယ်။တော်ရကြဒီလေ့ကျင့်မှုကိုဒီကနေ့နှောင်းပိုင်းမှာအဆုံးသတ်မှာဖြစ်ပါတယ်ခင်ဗျာ
မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇတ်ရာထူးကဆင်မဲ့ဖို့တောင်းဆိုဆန္ဒပြဖို့စီစဉ်နေတဲ့ဒီမိုကရေစီရေးလှုပ်ရှားနေတဲ့ဘာစီအဖွဲ့ကြီးရဲ့ရုံးခန်းထဲကိုဆန္ဒပြပွဲမလုပ်ခင်တရက်အလိုတောက်ကြနေမှာမလေးရှားရဲတွေကဝန်ရောက်ဆင်းနေတယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်မလေးရှားဖွံ့ဖြိုးမှုဘဏ် 1MDB နဲ့ဆက်ဆက်နေတဲ့အကြမ်းလိုက်စားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မလေးရှားဝန်ကြီးချုပ်ကိုရာထူးကဆင်မဲ့ဖို့ဆင်နေနေမှာမြို့တော်စီကိုထောင်နဲ့ချီတဲ့လူတွေချီတက်လာဖို့စီစဉ်ထားတာပါဒီလိုဝင်ရောက်ဆင်းနေမှုမှာရဲတွေနဲ့ကုမ္ပဏီတွေရဲ့ကော်မရှင်ကတာဝန်ရှိသူတွေပါဝင်တယ်လို့ဖာစီအဖွဲ့ရဲ့တရားဝင် Twitter စာမျက်နှာမှာပြောထားပါတယ်ရုံးနယ်ထဲမှာရဲတပ်ဖွဲ့တို့ဆက်လက်ရှိနေပြီးတော့အဖမ်းဆီးရှိတယ်ဆိုတဲ့အတည်ပြုချက်တော့မရသေးပါဘူး Direct from Washington The Voice of
America The VOA နိုဝင်ဘာလ18ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုကြည့်ကြရအောင်ပါရှင်ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်တာတွေပြန်လည်မြင့်တက်လာနေတာကြောင့်ဒေသခံတိုင်းရင်းသားတွေဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပြီးဘူးသီးတောင်နဲ့မောင်တော်မြို့ကိုထပ်မံတင်ဆောင်လာနေကြပါတယ်တင်ဆောင်သူတွေဟာဘူးသီးတောင်မြို့ကိုအ धिक ဥတီသွားရောက်နေတယ်လို့လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်မလာနိုင်သူတွေလည်းရှိနေတယ်လို့ပြောကြပါတယ်ဘူးသီးတောင်မောင်တော်ကနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီလား၁၂ရက်နေ့ကစတင်ပြီးမောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေအရှိန်မြင့်တက်လာတဲ့နောက်ပြိပခတ်ဖြစ်ပွားရာဒေသကတိုင်းရင်းသားတွေဟာဒီရက်ပိုင်းတွေအတွင်းမှာဘူးသီးတောင်နဲ့မောင်တော်မြို့တွေကိုတင်းရှောင်လာကြပါတယ်လက်တလောဘူးသီးတောင်မြို့ပေါ်ကိုတင်းရှောင်လာသူတွေရဲ့အခြေအနေကိုကိုညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဘူးသီးတောင်မြို့ကဦးတန်းနိုင်ကအခုလိုပြောပါတယ
်ဒုက္ခတွေကကျွန်တော်တို့ဒီမှာတရားကြောတဲ့တရားကြောရှိနေကျွန်တော်တို့ဒီမှာအရင်တစ်ခါကျွန်တော်တို့ဒီဆေလာပိုက်ဆေးသုံးရနေကလာတဲ့ဒုက္ခတွေလက်ကျလက်ရှိတယ်အခုထဲပြီးတော့တို့လာတယ်ခင်ဗျာအရင်ကတော့ကျွန်တော်တို့သုံးစီကျော်ရှိတယ်အခု80ကျော်လောက်ဟိုထဲတို့လာတယ်ခင်ဗျာအဲအဒီကနှစ်ဖက်ရှိနေတဲ့စစ်ကြောက်ထွက်ပြလာရတယ်သူတို့ကအဲ့ဒီနေမြေမှာတနေ့တနေ့ကဆက်ကြနေရတယ်သူတို့စားဝတ်နေရင်းကလည်းအခက်အခဲကြတယ်ဘာဖြစ်လို့ဒီမှာတရေချာမတည်ဆရာတဲ့သူတွေဖြစ်ဖြစ်စောင့်ကြည့်ရတဲ့အခက်ခဲဖြစ်နေလို့သူတို့ကဒီကိုကျွန်တော်တို့ခုခန့်ကိုလာကြတာဖြစ်ပါတယ်
။ရောက်ရှိလာတဲ့တင်းဆောင်လာသူတွေဟာမောင်တော်မြို့နယ်မြောက်ပိုင်းဖားဝစ်ချောင်းရွာနဲ့အနီးနားရွာတွေကဖြစ်ပြီးလောလောဆယ်ဘူးတီတောင်မြို့ကသူ့တမယုံဘုန်းကြီးကျောင်းမှာနေရာချထားပါတယ်။မောင်တော်မျိုးကအချိန်နေကိုတော့မောင်တော်မျိုးကအရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးခမောင်တန်းကအခုလိုပြောပါတယ်
။အဲဒုက္ခတွေတွေကဟိုတနေ့ကတော့ဘူးတွေတော့ခက်ကို80ကျော်လောက်လူတွေအဲ့တမဟိုဖုန်းကြောင့်မှရှိနေရပါတယ်။ကျွန်တော်မောင်တော်မှာတော့70ဦးလောက်ရှိပါတယ်။မောင်တော်ကလည်းသူတို့မျိုးပေါ်မှာလည်းစိုးရိမ်မှုတွေရှိနေပြန်ပါတယ်။အဲ့ဒါကြောင့်တခါတည်းဘူးတွေတော့ခက်ကိုပဲဆက်သွားကြတာများပါတယ်။ဟိုကောလာဟလတွေကများတယ်အမျိုးမျိုးပေါ်ခဏနေရေးစကားကိုဝင်တော့မလို့လို့ပင်ကလေးတွေကပဲဆန္ဒပေါ်ထုတ်တော့မလို့လို့အဲလိုဘာသာဆန်မှုတွေများတဲ့အတွက်လူတွေကဟိုအပြည့်နဲ့ထိတ်လက်ဆိုးနေကြတာလည်းရှိတယ်။တို့ရဲ့နေနေကတော့အဲလိုဆီဆိုးနေကြတော့မရှိပါဘူး။ဟောအခုလောလောဆယ်ကတော့ကျွန်တော်စနေနေ့ဖြစ်တော်ပြီးနောက်ပိုင်းမှာကျွန်တော်ဒီဖန်နဲ့ဟိုလမ်းပတ်ဆက်တွေကပြတ်တော့တဲ့သဘောရှိတယ်။ကားတွေကတော့အတော့လာမရှိသလောက်ပါပဲ။အဲဒီတော့ဒီကားခံတွေကလာရှင်ပဲပဲဟိုအခက်အခဲတွေများုံတွဲနေရပါတယ်။
ဒီလအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်သူတွေအကြားတိုက်ခိုက်တာတွေပြင်းထန်လာချိန်မှာစခိုင်းပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြောင်းသတင်းတွေထွက်ပေါ်နေပါတဲ့။ဒီသတင်းနဲ့ပတ်သက်ပြီးနေဆက်တစ်ချောင်းမှာလုံခြုံရေးတင်းကျပ်ထားတာကြောင့်ဖျက်ဆီးဖို့ခက်ခဲမှဖြစ်ကြောင်းဦးခမောင်တန်းကသုံးသပ်ပါတဲ
့။ဟုတ်အကြမ်းဖက်အဖွဲ့တွေကကျွန်တော်တို့ဒီမောက်တော်မျိုးတွေမှာပဲရှိနေကြတော့သူတို့ဟိုစစ်စဲနော်ရေကလာမဟိုအပေါက်တွေကိုပိတ်ထားတာရှိတယ်အဲ့တော့ဘယ်ကနေထွက်ပြေးမှလဲသူတို့ ဖက်ကားတွေအများကြီးပဲဝင်လာတဲ့တခြားမှာအဲ့ဘက်ကဟို BGF ဆိုဘာလို့အကုန်စောင့်နေကြတာပဲဟိုဆွဲစလို့အဲ့ဘက်ကိုရေးလို့ရမယ်ဆိုလို့အဝေးကမှာမဟုတ်ဘူးဆန္ဒရှင်တွေကလည်း
ကြာသာပြည်နေကတော့မောင်တော်မြို့မြောက်ပိုင်းမြင်းလွတ်ရွာမှာဆရာဆရာမတွေနေထိုင်ရအဆောင်တစ်ခုမီးရှို့ဖျက်ဆီးခံခဲ့ရကြောင်းနဲ့ဒီကနေ့မနက်မှာတော့ကျိန်ချောင်းနဲ့လောင်းတုံလန်းရေကြော်တံတားမှာဘုံတလုံးထောင်ထားတာကိုရှင်းလင်းခဲ့ရကြောင်းဥက္ကမောင်တန်းကပြောပါတယ်။နိုင်ငံတကာသတင်းမီဒီယာတချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလူ900လောက်တိမ်းရှောင်လာကြောင်းဖော်ပြတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနေကြာဆောင်တက်တမှုတွေကိုမေးမြန်းရမှာတော့မြေပြင်မှာအမှန်တကယ်ဖြစ်ပွားတာမရှိကြောင်းပြန်လည်ဖြေကြားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကဒီကနေ့သတင်းထုတ်ပြန်ပါတယ်။တဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူ80ကျော်ကိုမြန်မာတပ်မတော်ကပြစ်ခတ်တပ်ဖြတ်တယ်ဆိုတဲ့ရိုက်တာသတင်းဌာနရဲ့ဖော်ပြချက်ကိုလည်းသတင်းထုတ်ပြန်ရေးကော်မတီကညှင်းဆို့ထားပါတယ်။ဘူဒီတော်မောင်တော်ဒေသတွင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူတွေကိုစစ်ဆေးရမှာဘင်္ဂလားဒေ့ရှ်နိုင်ငံကလာရောက်သူတွေနဲ့ဗလီစီယာတွေကဥဆောင်ခဲ့ကြောင်းထွက်ဆိုတယ်လို့လည်းသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကတော့လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့စုံစမ်းရေးအဖွဲ့တွေကိုမောင်တော်ဒေသကိုတွားရောက်ခွင့်ပြုဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။
ကိုမိုးစောပြောပြခဲ့တာပါရှင်အခုလိုရခိုင်ပြည်နယ်အတွင်းတင်းမာမှုတွေတိုးနေတဲ့အချိန်မှာတပ်သားတချို့ကိုတင်နှံပေးပြီးတော့အရန်ရဲတပ်ဖွဲ့မှလုံခြုံရေးတာဝန်ပေးလိုက်တဲ့အကြောင်းရိုက်တာသတင်းမှရေးပါတယ်ဒေသဆိုင်ရာလူအခွင့်ရေးအဖွဲ့တချို့ကလည်းလက်ရှိအချိန်မှာရဲတပ်ဖွဲ့အတွင်းလူမျိုးစုံပါဝင်တဲ့လို့ဝေဖန်ထားပါတယ်ဒီဝေဖန်ချက်အပေါ်မှာရခိုင်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေရဲ့တုံ့ပြန်ပြောကြားချက်တွေနဲ့အတူကိုသိန်းထိုက်ဦးကစူးစီးတင်ပြပေးပါမယ်ရှင်
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ကျန်းပယ်တိုက်ခိုက်မှုသတင်းတွေလုံခြုံရေးအဖွဲ့ဝင်တွေရဲ့တာဝန်ယူမှုအခြေအနေတွေပေါ်နိုင်ငံတကာအာရုံစိုက်နေတဲ့အချိန်မှာပဲလက်ရှိရဲတပ်ဖွဲ့အင်အားကိုဖြည့်တင်းမှုအတွက်အရသာ130ကျော်ကိုအရန်တပ်ဖွဲ့ဝင်တွေအဖြစ်ရပ်တို့တည်နှံပေးပြီးမြန်မာအစိုးရတာဝန်ရှိသူတွေကလုံခြုံရေးတာဝန်ထမ်းဆောင်ခိုင်းလိုက်တာပါရခိုင်ပြည်နယ်ရဲတပ်ဖွဲ့အကြီးအကဲဗိုလ်မှူးကြီးစိန်လွင်ကတော့အခုလိုပြောပါတယ
်လိုအပ်တဲ့ရဲတပ်ဖွဲ့အင်အားတွေကအချိန်မီပြည့်စုံရရှိနိုင်အောင်ဖွင့်လှစ်ခြင်းပဲဖြစ်ပါတယ်ဒီမှာဟိုတက်ဆန်ပြည်နယ်လိုက်ပေါ့သူတို့ဟိုဒေသမှာပြန်တောင်ထမ်းဆောင်မဲ့သူတွေလက်ဒီမှာပါပါတယ
်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်သူတွေကတိုက်ခိုက်ခဲ့တဲ့သတင်းတွေနဲ့ဒေသခံတွေစိုးရိမ်ထိတ်လန့်နေချိန်မှာရခိုင်လူငယ်တွေအကြားကိုယ့်ဒေသကိုကိုယ်ကာကွယ်ခြင်းနဲ့လုံခြုံရေးတာဝန်ယူခြင်းနဲ့စိတ်တွေပို့ပြီးတော့ပေါ်လာခဲ့တဲ့အကြောင်းသင်တန်းတက်သူတယောက်ဖြစ်တဲ့ကိုအောင်သိန်းထွန်းကပြောပါတယ
်ဒီနေ့မှာတော့ဟိုစိတ်မကောင်းဖြစ်တယ်ကိုလူမျိုးတွေကိုတိုင်းပြည်အတွက်ဖြစ်ရတာအဲ့ဒါတွေကိုညီရှင်တို့တစ်ဖက်တစ်လမ်းကနိုင်တဲ့ဘက်ကတောင်းဝင်ထမ်းချောက်စင်လို့ပ
ါဒေသတွင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Jurisdiction Commission ကဒေသဆိုင်ရာဒါရိုက်တာ CS Zarifi ကတော့ရဲတပ်ဖွဲ့မှာလူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်တယ်လို့မြင်တဲ့အကြောင်းပြောပါတယ်
So you would expect a new police force being set up in that situation to reflect the diversity, the ethnic diversity,
the religious diversity of that population. Everything we know right now,
including Muslims and Muslims, အမားတွေများနိုင်တယ်ဆိုပြီး CS Zarifi ကဝေဖန်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဒူးရဲမှုရဲမှုကြီးခင်ကျော်ကအခုစုဆောင်းတဲ့တပ်သားတွေထဲမှာမွတ်စလင်မပါဘူးဆိုတာကိုဝန်ခံပေမဲ့နိုင်ငံတော်တာဝန်ထမ်းဆောင်မဲ့ရဲတပ်သားတွေဖြစ်ပြီးရဲတပ်ဖွဲ့ထဲမှာမွတ်စလင်ဒါမှမဟုတ်တခြားဘာသာဝင်မပါဝင်ရဘူးဆိုတဲ့စည်းကမ်းသတ်မှတ်ချက်ရှိတဲ့အကြောင်း VOA ကိုပြောပြပါတယ
်ဩကျွန်တော်တို့ဟိုဟာလေရဲတပ်သားတွေနဲ့ဖွဲ့လက်တာရှိပါတယ်ခင
်ဟုတ်ကဲ့ဟုတ်
ကျွန်တော်တို့ရခိုင်ပြည်နယ်ဒီစစ်ပေမြို့မှာပါပါခင်ကျွန်တော်တို့တရားကကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာရှိတဲ့ဟိုရဲတပ်ဖွဲ့ဝင်ကျင်တဲ့လူတွေကိုကျွန်တော်တို့တတ်မှတ်ထားတဲ့အရေးချင်းနေတယ်ပေါ့နော်ပြည်မီတဲ့လူတွေကိုစီစစ်ရွေးချယ်ပြီးတော့မှတင်နှံပေးတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ကဒါပုံမှန်ဖွင့်နေကြတင်နှံပါခင်ဗျာအဲ့ဒီထဲမှာကျွန်တော်တို့တို့တတ်မှတ်ထားတဲ့စာငိမ့်စာနှုန်းတွေမျက်မြင်ဆက်နှက်ချက်တို့နောက်ကစိတ်စိုက်ကူပိုင်းဆိုင်ရာကိစ္စတွေကျွန်တော်တို့နောက်စီးပိုင်းဆိုင်ရာကိစ္စတွေစစ်ဆေးပြီးတော့မှအလုပ်ကတည်းကတက်ရောက်နေတာ136ဦးရှိပါခဲ့။ရှိပါတယ်။မျက်မြင်ဆက်နှက်ချက်ဆိုတော့ခန္ဓာကိုယ်အစိတ်ပိုင်းနေအင်္ဂါစုံမစုံပေါ့နော်။အဲ့ဒါကြီးစစ်ဆေးတာကြီးရှိတယ်။လက်မှာဆေးမင်ကြောင်တွေနဲ့ပြည်သူလူထုအမြင်မတင့်တော်တဲ့ဥစ္စာတွေပါမပါကြည့်တာပေါ့နော်။ နောက်လက်ပွားတာတို့လက်ကောက်တာတို့တနက်ပြစ်လို့မရတဲ့အခြေအနေမျိုးတို့လက်နဲ့ကင်လို့မရတဲ့အခြေအနေမျိုးတို့ရှိမရှိပေါ့အဲ့လိုစစ်ဆေးတဲ့အမြင်ကိုစစ်ဆေးတဲ့အချက်ဆက်နှက်ချက်ရှိပါတယ်အဲ့ဆက်နှက်ချက်နဲ့ကိုက်ညီတဲ့သူတွေကိုကျွန်တော်ကပနာမကြီးပါတယ်ဗျ
မွတ်စလင်တွေတော့ကျွန်တော်တို့အခုလက်ရှိဒီထဲမှာမပါပါဘူးခင်ဗျာကျွန်တော်တို့ဒီမှာမျိုးခမီးဟိုဒိုင်းနဲ့အဲနောက်တကချင်းဗမာပေါ့နော်ရခိုင်အဲအဲ့ဒီလူမျိုးတွေတော့ပါပါတယ်ခင်ဗျာအားလုံ
းဟုတ်ကဲ့ဒီတော့တွင်ဆိုရလုံကျွေးတပ်ဖွဲ့တွေနဲ့ဂျမ်းဖက်သူတွေကြားတိုက်ခိုက်မှုတွေပြင်းထန်နေပြီးရခိုင်ပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်မြန်မာအစိုးရတာဝန်ရှိသူတွေကတော့ဒီသတင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတစုံတရာအကြောင်းကြားတာမျိုးမရှိသေးတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးစူးစီးတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်ဘက်ကအခြေအနေတွေဒီမှာပဲရန်နာပြီးလွတ်တော်အစည်းအဝေးမှာလူငယ်ချမ်းသာခွင့်ရှိမရှိမေးမြန်းခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။မြန်မာနိုင်ငံတဝမ်းကအချင်းထောင်တွေမှာဖမ်းဆီးခံထားရတဲ့သူတွေကိုလက်တလောမှာလူငယ်ချမ်းသာခွင့်ပေးဖို့အစဉ်မရှိသေးတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတဦးကပြောပါရယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့အကျဉ်းသားတွေပြန်လွှတ်ပေးဖို့အစီအစဉ်ရှိမရှိလွှတ်တော်မှာမေးခွန်းထုတ်တဲ့အချိန်အခုလိုတုံ့ပြန်ခဲ့တာပါ။အကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါရယ်ရှင်
။ပြည်သူ့လွှတ်တော်မှာကော်တောင်းမဲဆန္ဒနယ်ကဥခင်ဇော်ကအမျိုးသားပြန်လည်ရင်ကြားစေရေးကိုဦးတည်ပြီး27ရာစုပင်လုံကိုကြိုဆိုတဲ့အနေနဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတွေအပြင်အကျဉ်းသူအကျဉ်းသားတွေကိုလက်တလုံးမှာလူငယ်ချမ်းသာခွင့်ပေးဖို့အစီအစဉ်ရှိမရှိအစိုးရကိုမေးခွန်းထုတ်ခဲ့တာပ
ါပြည်တော်စုငြိမ်းချမ်းရေးညီလာခံကိုကြိုဆိုထောက်ခံသောအပြင်အကျဉ်းသားအတွင်းမှာရှိတဲ့ကျင်းကြနေတဲ့အကျဉ်းသားအကျဉ်းသူတို့ကိုနံပါတ်1နိုင်ငံတော်သမ္မတသူဦးတည်သဘောဆန္ဒဖြင့်လူငယ်ချမ်းသာခွင့်ပေးရအစီအစဉ်ရှိမရှိနဲ့နံပါတ်1ဖွဲ့စည်းပုံအခြေအဝင်ပေါ်မှာ400နိုင်ငံတော်သမ္မတကအမျိုးသားကာကွယ်ရေးနဲ့လူ့ကျိုးရေးကောင်စီရဲ့အထောက်ခံချက်ဖြင့်လူငယ်ချသံဝေပေးရန်စီစဉ်ရှိပြီးကိုဒီသို့လို့တော့ဥက္ကဋ္ဌကြီးမန်းစင်ဤကုန်းကိုမြင်ပြရခြင်းဖြစ်ပ
ါထောင်တွေနဲ့အကျဉ်းသားတွေမများမတာဖြစ်နေတဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံရဲ့အကျဉ်းတောင်တွေတိုးတက်လာစေဖို့ပြည်တွင်းပြည်ပကအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းနေချိန်မှာပဲလွှတ်တော်မှာအကျဉ်းသားတွေအရေးဆွေးနွေးခဲ့ကြတာပါမိကွန်းနဲ့ပတ်သက်လို့ပြည်ထောင်ဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးပိုချုပ်အောင်စိုးကတော့လက်တလုံးမှာအစီအစဉ်မရှိသေးတဲ့အကြောင်းဖြေကြားခဲ့ပါတယ
်နိုင်ငံတော်သမ္မတဟာ2008ခုနှစ်ပြည်တော်သမ္မတမြန်မာနိုင်ငံကိုပြည်ပုံခြေခံဥပဒေပုံမှာ200ပုံမှာပဲကာကြည့်နေပုံမှာပဲဖော်ဝေလို့ရအကျဉ်းသူအကျဉ်းသားများကိုပြည်တံမှလူငင်းချမ်းသာခွင့်များပေးပါမည်ရှိပါတယ်ဒါပြင်နိုင်ငံတော်သမ္မတဟာပြည်မှုဆိုင်ရာကျဉ်းထုတ်မှုတွေပုံမှန်400တိပုံမှန်ပဲ100နောက်ချင်းပြည်မှုထပ်မံကျုလွန်ပါက၎င်းပြစ်ဒဏ်ပြင်အခုကြာခံရန်ကြံရှိသောပြစ်ဒဏ်များကိုပါဆက်လက်ကြာခံပါမည်ဟုသောစည်းကမ်းချက်ထား၍၎င်းသို့မဟုတ်စည်းကမ်းချက်မထား၍၎င်းအကျဉ်းသူအကျဉ်းသားများကြာခံရရှိတဲ့ပြစ်ဒဏ်များအပေါ်မှာလည်းရော့ပေါ်ပြီးတွင်ချင်းချမ်းသာမှုများပေးနိုင်ပါသည်ထို့သောဒီအောင်စုငြိမ်းချမ်းညီလာခံ27ရာစုပင်လုံးကို2016ခုနှစ်ဩဂုတ်လ31ရက်နေ့မှာစတင်ကျင်းပခဲ့ပြီးဖြစ်ပါသဖြင့်အခုချိန်တွင်ဂျူဆိုသောအဖြစ်လူငယ်ချမ်းသာခွင့်ပေးရန်အစီအစဉ်ရှိသေးပါကြောင်းဒီတော်စုအစိုးရဖွဲ့ကူစားပြန်လည်ရှင်းလင်းပြပါအားလုံးကျေးဇူးတင်ပါတ
ယ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်ထဲထုတ်ပြန်ခဲ့တဲ့အစီအရင်ခန်းစာမှာတော့အကျဉ်းတော်တွေနဲ့အကျဉ်းသားဥယျာဉ်မမြတ်တမှုအပါအဝင်ထောင်တွင်းအခြေအနေတွေကိုတိုးတက်စေမဲ့အကျဉ်းတော်ပြုပြင်ပြောင်းလဲရေးလုပ်ငန်းလှုပ်ဆောင်ဖို့ပြန်လည်ပြင်ဆင်ရေးဆွဲနေတဲ့အကျဉ်းတော်ဥပဒေမူကြမ်းကိုလည်းနိုင်ငံတကာစံနှုန်းတွေနဲ့အညီဖြစ်အောင်ရေးဆွဲနိုင်ဖို့တိုက်တွန်းထားပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဗဟိုအလုံးမှုဆောင်ဦးထွန်းကြည်ကတော့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖန်ဆီးခံရသူတွေအပါအဝင်အကျဉ်းသားတွေလွတ်မြောက်ရေးအတွက်အာဏာပိုင်တွေဘက်ကလိုလိုလားလားမရှိတဲ့အပေါ်အခုလိုပြောဆိုခဲ့ပါတယ်။
နိုင်ငံရေးအကျဉ်းသားတွေအပေါ်မှာနိုင်ငံရေးတကြလှုပ်ရှားသူတွေအပေါ်မှာပြည်ထောင်စုအနေနဲ့ဟာရန်သူလို့အာဃာတနေရည်ရန်သူလို့နော်အခရတရားတွေကိုရှေ့ထားပြီးတော့ဒီနိုင်ငံအကျဉ်းသားတွေကိုပြန်ပြေးဆွဲရတဲ့နော်တစားခံတစ်ဖွဲပြန်ပြေးဆွဲရတာအခုချိန်ထိဆက်လက်ပြီးတော့နော်ရှင်းတန်နေဦးမယ်ဆိုရင်တော့ဒီကာဝေးစည်းချုပ်ကပဲပြောပြောဒီဘက်မှာအစိုးရတက်ကပဲဆိုဆိုမြို့သားပြန်လည်တင့်မြတ်ရေးဆိုတာတော့စစ်မှန်တဲ့ခိုင်မာတဲ့မြို့သားပြန်လည်တင့်မြတ်ရေးနော်ပြည်ထောင်ပေါ်ပေါ်လာဖို့ဆိုတာတော့ခုနလိုမျိုးလွတ်တော်မှာဖြစ်ဆူသွားတဲ့ဖြစ်ဆူချက်ကိုကြည်ချင်းအားဖြင့်ထင်ရှားပေါ်လင်းစေပါတယ်
NRD အစိုးရတက်လာပြီးနောက်ပိုင်းမှာတော့ပြီးခဲ့တဲ့ဧပြီလမှာနှစ်ကြိမ်တိုင်တိုင်အကျဉ်းသားတွေကိုပြန်လည်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းလက်ရှိစည်းရင်းတွေအရထောင်ချနေသူတွေထဲမှာနိုင်ငံရေးအကျဉ်းသား၈၀ကျော်အထိရှိနေပြီးအမှုရင်ဆိုင်နေရသူဦးရေကတော့၁၀၂ပါးရှိနေတာကြောင့်စုစုပေါင်း၂၀၂ပါးလောက်ရှိနေတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကပြောဆိုထားပါတယ်ရှင်။
မေခဆုံဆန်းတင်ပြခဲ့တာပါရှင်အခုတော့ရှေးဟောင်းအဆောက်အုံတွေမှာကျန်းမာရေးနဲ့မညီညွတ်တဲ့ဖြစ်စီတွေအသုံးပြုထားတယ်ဆိုတဲ့အကြောင်းပြောပြပေးပါမယ်မြန်မာနိုင်ငံကရှေးဟောင်းအဆောက်အုံတချို့နဲ့အစိုးရရုံးတွေမှာလူတွေရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တဲ့
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကအထင်ကြီးအနေရတဲ့အပါဝင်အဆောက်အဦးတွေမှာအက်စပတ်တစ်လို့ခေါ်တဲ့ကြောက်ကွန်းတွေကိုအသုံးပြုမှုတွေရှိခဲ့တာကြောင့်လူတွေကျန်းမာရေးအတွက်အန္တရာယ်ဖြစ်စေနိုင်တဲ့အကြောင်းကျွမ်းကျင်သူတွေကသတိပေးလိုက်ကြပါတယ်လွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကမြန်မာနိုင်ငံအပါဝင်ကမ္ဘာတဝန်းမှာတွင်တွင်ကျယ်ကျယ်အသုံးပြုခဲ့ကြပြီးတဲ့နောက်ကင်
Sauli logae, a piao lema, a sauri saujare, a sau houni pupiajare, pupiabi saudi saudekama, a sau hongo, senedija pupiajim shibene, a luedegu, a sau impedelu corbio, bido benene, a bipia mesero, who pigras and pielai, tolare, a moni, augujare, a moni, darigo tanshin, lobuloni mangae, lurima, a tombu, a techeka, a tombu. Longan load kind of Lurima, and thou shed GJ Pian and Lou, and need not by one German Lurule and Le Pianema, a digger or a sauna by the day yoga, a soak and sava.
Nimanangama Jagu and Tombu Munet Petalu, Lila Gede, Molumian Muga, Petamazo, Nichin, Piki and Piajama Swinle, Kamu say by Nima, Jagunigo, Dishi Geraba, Tabi Melek about one ma, Kuchinti, Jagun Denji, Natanlao, Nissin Tolo, Tombu Nizele Pipari. မြန်မာနိုင်ငံမှာတော့ကြာကွင်းတွေကိုကိုလိုနီခေတ်ရှေးအောင်စာအုပ်တွေပြန်လည်မုံမယံမှာတုံပြုခဲ့တာရှိခဲ့တယ်လို့1996ကာလနဲ့1996ခုနှစ်ပြည့်နေတဲ့အတွက်ကျမကြီးအနေနဲ့ရှင်းနိုင်တာကိုလည်းဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာကျွမ်းကျင်ပညာရှင်တွေကထောက်ပြခဲ့ကြတာပါလွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကစောက်ခဲ့တဲ့အစာအုပ်တိုင်းမှာဒီကြာကွင်းတွေကိုတွေ့ရနိုင
တခါ1960နဲ့88ကြားလောက်မှာဆောက်ခဲ့သမျှဆောက်ဦးအားလုံးကဒီကထွက်တဲ့ asbestos တွေနဲ့ပဲအမိုးမိုးကြတာဟုတ်မင်းနေဂျာတွေရိုက်ကြတယ်ဆိုတော့အစိုးရအဆောက်ဦးဒိုင်းလို့လို့ဓာရီမိုးထားတာကိုတွေ့ရမယ်နောက်ကိုလိုနီခေတ်က building ရှေးအောင်အဆောက်ဦးကအုတ်ကျမိုးတွေရေယိုတယ်ပြင်မဲ့ဆိုပြင်မဲ့အစားခွာပြီးတော့ပြန်ပြီး asbestos နဲ့မိုးထားတဲ့ဒီအဆောက်အဦတွေကိုအများကြီးတွေ့ရမယ်ရန်ကုန်မြို့မှာဆိုရင်တော်တော်များများသောအဆောက်အဦတွေကိုဟိုမှာကြည့်ခြင်းအဖြစ် asbestos တွေမိုးတာကိုယူယနေ့ထိတွေ့နိုင်ပါတယ
်ကြောက်ကွန်းအများပြားကိုဖယ်ရှားလိုက်မယ်ဆိုရင်သတိထားဆောင်ရွက်ရမှာဖြစ်ပြီးမြန်မာနိုင်ငံမှာတော့အနည်းကင်းစာဆောင်ရွက်နိုင်မယ်လုံထုံးလုံနည်းတွေမရှိသေးဘူးလို့ပညာရှင်တွေကထောက်ပြကြပါတယ်တွင်းထက်ပစ္စည်းတစ်မျိုးဖြစ်တဲ့ကြောက်ကွန်းဟာအပူတံမီးတံနဲ့ဓာတုပစ္စည်းတံကိုခံနိုင်ရှိသလိုလျက်ကူးမှုမရှိတဲ့အတွက်ကြောင့်လည်းအဆောက်အဦတွေအပါအဝင်ဒီစက်ကရိယာပစ္စည်းတချို့မှလည်းအသုံးပြုမှုတွေရှိနေတယ်လို့ပြောဆိုခဲ့ကြပါတယ်ကဘာတဝမ်းမှာကြောက်ကွန်းကြောင့်နှစ်စဉ်နာမကျန်းဖြစ်သူအလုသမားခံမှန်းခြေ3000လောက်ရှိနေတယ်လို့လည်းဒီကဘာကျန်းမာရေးအဖွဲ့ကြီးရဲ့နှစ်စဉ်ထုတ်ပြန်ချက်တွေကဖော်ပြထားပါတယ်ခင်ဗျာ
ကိုထက်အောင်စုံစမ်းတင်ပြခဲ့တာပါရှင်VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလှန်ကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင် DPP ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းနဲ့သတင်းပတ်ဆင်ခန္ဓာတွေကို DPP ရုပ်သံလိုက်မှာကြည့်လို့ရပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာမြေအောက်တတ္ထုတွေတူဖော်ရမှာမြေလွှာမပျက်စီးအောင်ဘလို့ထိမ့်သိမ့်သင့်တယ်လဲဆိုတာကို
ကျင်းနေမြစ်တလျှောက်တရားရီမြစ်မေခမေကြီးကတလျှောက်တရားရီမြစ်တလျှောက်မြေကျောင်းဘေးတွေမှာတနစ်မကြဘဲနဲ့ရွှေတွေထုတ်တယ်ပင်လယ်ဘူးပမောက်နေရာတွေမှာရွှေတွေထုတ်တယ်ချမ်းပြည်ပမာ
မြန်မာဘူမိဗေဒအသင်းတိတ်ပံအသင်းရဲ့အထွေထွေအတွင်းရေးမှုပြောကြားချက်နဲ့အတူနားဆင်ကြရမှာပါအခုစီစဉ်တွေတဲ့ကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်Brussels အခြေဆိုင် ADEX လို့ခေါ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့ကြီးက2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာတရားကောင်းစုကိုဒေါက်တာစင်တီးယားမောင်ကိုချီးမြှင့်လိုက်ပါတယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးအပြီးထိုင်းမြန်မာနယ်စပ်မဲဆောက်မှာမဲရော်စေကန်းကိုလူနာကြတဲ့အနေငယ်နဲ့စတင်ဖွင့်လှစ်ခဲ့တာမှာအခုဆိုရင်စေကန်းဟာမြန်မာတိုင်းရင်းသားဒုက္ခသည်တွေရွှေပြောင်းအလုပ်သမားတွေနဲ့မိဘမဲ့ကလေးတွေအတွက်လူမှုရေးနဲ့ကျန်းမာရေးလိုအပ်ချက်တွေဖြည့်ဆည်းပေးရာဌာနကြီးဖြစ်လာနေပြီဆိုတဲ့အကြောင်းဒေါက်တာစင်တီယာမောင်ရဲ့လူသားချင်းစာနာမှုဆိုင်ရာစွန့်ဆောင်ချက်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကစူးစီးတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back ဒေါက်တာစင်တမောင်ဟာ2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာသူရေကောင်းစုရရှိတယ်ဆိုတဲ့တည်င်းကိုကြားတဲ့အချိန်မှာကျမတို့အလုံးအင်မတန်မှပဲဝင်းမြောက်ဝင်းတာဖြစ်ပါတယ်ဂုံလေးယူပါတယ်နောက်ပြီးတော့ဒီစုနဲ့ထိုက်တန်တဲ့လူတူကိုဒီစုပြီးတဲ့အဖွဲ့ကနေပြီးတော့မှန်မှန်ကန်ကန်ရွေးချယ်လိုက်တယ်လူလေးကျမတို့ခံစားရပါတယ
်အဲ့ဒါကတော့ Brussels အခြေစိုက် ADEX ကိုလူသားချင်းစာနာမှုအထောက်အကူပေးရေးအဖွဲ့ကြီးကထိုင်းမြန်မာနယ်စပ်မဲဆောက်ရှိမဲတော်ဆေးကန်းကိုမတီးခဲ့သူကရင်တိုင်းရင်းသူဒေါက်တာစင်ဒီယမောင်ကို ADEX ရဲ့2016လူသားချင်းစာနာမှုသူရဲကောင်းစုချီးမြှင့်လိုက်တဲ့အကြောင်းနိုဝင်ဘာ16ရက်နေ့ကကြေညာချက်ထွက်ပေါ်လာပြီးတဲ့နောက်ကနေဒါအခြေစိုက်အယ်ဘတ်ဒက်စ်ဟစ်တက်ကသူကကတိခဒေါက်တာဒေါကင်ဆောဝင်းကဂုဏ်ယူကြောင်း VOE ကိုပြောခဲ့တာဖြစ်ပါတယ် ADEX အဖွဲ့ကြီးရဲ့ဒီစုချီးမြှင့်ရခြင်းရည်ရွယ်ချက်ကလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးမှုထောက်ကူပေးရေးလူအဖွဲ့အစည်းတွေမှာထူးခြားပြောင်မြောက်စွာတာဝန်ထမ်းဆောင်ပေးမှုကိုအတိအမှတ်ပြုတာလည်းဖြစ်ပါတယ်ဒေါက်တာစင်နီယာမောင်ကိုအခုလိုအတိအမှတ်ပြုချီးမြှင့်ရမှာကျမရဲ့ပညာပေးမှုနဲ့ပတ်သက်လို့သူရဲ့စွမ်းဆောင်ချက်လဲပါဝင်တာဖြစ်ပါတယ်။ဒါအပြင်ပြိပက္ခတ်တန်ခံခဲ့ရတဲ့လူအဖွဲ့အစည်းတွေရွှေပြောင်းအလုပ်သမားတွေနဲ့အိုးအိမ်မဲ့ဖြစ်ကြရတဲ့ကလေးငယ်တွေကာကွယ်ဆောက်ရှောက်ပေးမှုတွေလဲဒေါက်တာစင်ဒီယမောင်ရဲ့စွမ်းဆောင်ချက်ကြောင့်လဲဒီစုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။ဒေါက်တာဒေါကင်ဆောဝင်းက
ဒေါက်တာစင်ဒီယမောင်ရဲ့ဒီလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအကြောင်းကိုပြောရမယ်ဆိုလို့ရှိရင်တော့ပြောလို့မကုန်ပါဘူးအဲ့တော့ကျန်းမာရေးဆိုင်ရာပညာပေးမှာဆိုလို့ရှိရင်သူကကျန်းမာရေးကိစ္စကိုဘာမှနားမလည်တဲ့လူထုစီကိုဒီကျန်းမာရေးနဲ့ပတ်သက်တဲ့အသိပညာတွေရောက်အောင်လို့ဖြန့်ဖြူးပေးတာတစ်ပိုင်းနောက်တစ်ခုကလည်းဒီလူထုရဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုလှုပ်ဆောင်ပေးနေတဲ့ဒီကျန်းမာရေးမှုပေါ့နော် health workers ကျန်းမာရေးလုပ်သားတို့အရက်လက်သေးတို့ဒီကလေးမွေးပေးမဲ့ဆရာမတို့ကျန်းမာရေးကိစ္စကိုဆောင်ရွက်နေတဲ့လုပ်သားတိုင်းကိုသူတို့လှုပ်ဆောင်ရမယ်ကိစ္စနဲ့ပတ်သက်တဲ့ကျန်းမာရေးဆိုင်ရာအသိပညာကို တေးသေးခြားခြားကို training ပေါ့နော်တကယ်ကိုစနစ်တကျကြက်ကြက်မတ်မတ် training ပေးတယ်လို training တခါတည်းဒီ6လတန်းဒီတစ်နှစ်တန်းဒီအဲနှစ်နှစ်တန်းဒီတခါတည်းပေးလိုက်ရုံနေမကဘူး6လတခါဒါမှမဟုတ်လို့ရှိရင်တစ်နှစ်တခါဒီစီးကန်းကိုပြန်လာပြီးတော့ moment တင်တန်းနေပြန်တက်ရပါတယ်အဲ့လို moment တင်တန်းမှာဆိုရင်လည်းသူတို့ရဲ့အရည်အသွေးတွေကိုလည်းစစ်ဆေးတယ်ပြီးတော့နောက်ထပ်ကျမ်းမာရေးပညာနဲ့ပတ်သက်တဲ့ဟိုအတိအဆန်းတွေ့ရှိချက်တွေနောက်ဆုံးဟိုတည်င်းနေအဲ့ဒါတွေကိုလည်းဖြန့်ချီပြီးတော့ဒီကျမ်းမာရေးပညာပေးဆိုင်ရာမှာတည်တည်ချာချာအကျကျမမလှုပ်ဆောင်တဲ့အတွေ့နော်လူတို့တွေစီကိုတက်မှတ်ရင်းနဲ့ပတ်သက်တဲ့အသိပညာတွေအင်မတန်ပြန့်ပွားအောင်ဆောင်ရွက်နေခဲ့တာပါနောက်တစ်ခုကဒီ prepack ဖြစ်တဲ့အဒေတာမှာရှိတဲ့ဒီလူတို့တွေနောက်ပြီးတော့ရှေ့ပြောင်းလှုပ်သားတွေဆိုတာသူတို့ကတက်မှတ်ရေးပြုစုဆောင်ရှားမှုအတွက်ပင်ရမမလလမ်းမမိပဲနဲ့ဂျာမှလွတ်နေတာပေါ့နော်ဒီရှေ့ပြောင်းလှုပ်သားတွေဆိုရင်လည်းသူတို့ကထိုင်းမှာလာပြီးတော့အလုပ်လုပ်တယ်ဒါပေမဲ့ထိုင်းနိုင်ငံကပေးတဲ့ဒီကျန်းမာရေးစောင့်ရှောက်မှုစနစ်ကိုသူတို့မှခံစား권မရှိဘူးနောက်ကပဋိပက္ခဖြစ်နေတဲ့အရဒေတာမှရှိတဲ့လူလူတွေဆိုလို့ရှိရင်လည်းသူတို့မှနေရာဒေတာအတိတရားမရှိဘူးအလုတ်ကိုင်ဆိုရလေအတီးကြရမရှိဘူးတနည်းတနည်းကိုစားဖို့တောက်ဖို့တောင်မှဟိုလက်လန်းမိဖို့မလွယ်ဘူးပေါ့နော်အဲ့လိုဒုက္ခဖြစ်နေပြီးတော့ကျမကြီးပြုစုဆောင်ရှောက်မှုကိုလက်လန်းမမိတဲ့လူတွေအတွက်ဆိုလို့ရှိရင်သူတို့ရဲ့ကျမကြီးပြဒနာဟာဒီဒေါက်တာစင်တီယာဦးဆောင်တဲ့ဒီမေတော်ဆေးကန်းဟာဒါသူတို့ရဲ့အားထားစရာပါပဲအဲ့တော့တနည်းတနည်းဆိုလို့ရှိရင်ဒီမေတော်ဆေးကန်းကိုလာကြတဲ့လူနာတွေဟာဆိုလို့ရှိရင်အခုနပြောတဲ့ဒီပฏิပက္ခဖြစ်နေတဲ့အရဒေတာလူတို့တွေရောဒီရှေးပြောင်းလှုပ်သားတွေရောဒါတွေမကဘူးတချို့ဘဝပြည်တွင်းမှာကျမကြီးပြည်သူဆောင်ဆောင်မှုလက်လန်းမမီလို့မတတ်နိုင်လို့ဆိုပြီးတော့ဒီဘကိုးတို့မော်လမြိုင်တို့အဲ့လိုမျိုးနေရီကနေပြီးတော့ဒီမေတော်ဆေးကန်းကိုလာပြီးတော့ဆေးကုသမှုခံတဲ့လူတွေအများကြီးရှိပါတယ်နောက်တစ်ချက်ကတခါဒီရှေးပြောင်းလှုပ်သားတွေရောဒီပฏิပက္ခဖြစ်နေတဲ့နော်နေရာဒီအတီးတကြမရှိတဲ့လူထုတွေကနေပြီးတော့မွေးဖွားတဲ့ကလေးငယ်တွေရှိတယ်နောက်တစ်ခါရှောင်းမျိုးမျိုးကြောင့်ပေါ့နော်မိဘမရှိတဲ့မိဘပစ်ထားခံရတဲ့ဒါမှမဟုတ်လို့ရှိရင်မိဘကပฏิပက္ခဖြစ်တဲ့အရတ္တိတာမှာမမျှော်လင့်မဲ့ဆုံးပါသွားတဲ့ဒီမိဘမဲ့ကလေးငယ်တွေဟာခြားကျမ်းမာရေးဒီလူမှုရေးကိစ္စပညာရေးကိစ္စအပြင်သူတို့မှာဒီတရားဝင်မွေးဖွား권လက်မှတ်မရှိတဲ့အတွက်သူတို့မှာတိုင်းပြည်မဲ့ကလေးတွေလို့ဖြစ်နေတယ်ထိုင်းနိုင်ငံမှာလည်းအတီးတကြနေလို့မရဗမာပြည်မှာလည်းနေလို့မရအဲ့ဒီမိဘမဲ့ကလေးတွေအတွက်ဒီတရားဝင်မွေးဖွား권လက်မှတ်ဒီ birth certificate ရနိုင်ဖို့ကိစ္စကိုဒေါက်တာစင်ဂျာအများကြီးစူးစမ်းဆောင်ရွက်ခဲ့ပါတယ်အဲ့လိုဆောင်ရွက်ခဲ့တဲ့အတွက်လည်းသူ့ရဲ့ဆောင်ရွက်ချက်ကအောင်မြင်ခဲ့ပြီးတော့အခုဆိုလို့ရှိရင်မိဘမဲ့ကလေးငယ်တော်တော်များများဟာသူတို့အတွက်ဒီတရားဝင်မွေးဖွား권လက်မှတ်ဒီရရှိကန်ဆောင်နေကြတာကိုတွေ့ရပါတယ်နောက်တစ်ခုကလည်းဒီကလေးငယ်တွေပေါ့နော်မိဘမဲ့ရောဒီအခုနပြောတဲ့ရွှေပြောင်းအလုပ်သမားတွေရဲ့ကလေးတွေရောနေရာဒေသအတိတကြမရှိတဲ့လူထုတွေရဲ့ကလေးတွေရောသူတို့အဲ့ဒီကလေးတွေအတွက်ဆိုလို့ရှိရင်ဒေါက်တာစင်တီယာမောင်ကနေပြီးတော့ဥဆောင်ပြီးတော့ဖွင့်လှစ်ထားတဲ့စာတင်ကြောင်းတွေတော်တော်များများရှိပါတယ်နောက်တစ်ခုကအခုဒီမေတော်ဆေးကန်းမှာဆိုလို့ရှိရင်လူရဟိုလာပြီးတော့ဒီတနေတကြီးကနေပြီးတော့လာဒီဆေးကန်းကိုရောက်အောင်လို့ကားတဒန်ခြေလင်းတဒန်လှေတဒန်စီးပြီးတော့လာကြရပေါ့နော်အဲ့တော့အဲ့ဒီလိုမျိုးအကြောင်းမျိုးမျိုးကြောင့်မလာနိုင်မဲနဲ့ကိုယ့်ရဲ့ရွာမှာပဲနေနေရတဲ့လူထုအတွက်လည်းတန်းနိုင်သမျှဒီစေဝါကုသမှုနဲ့ပတ်သက်ပြီးတော့လက်လန်းမိအောင်ဆိုပြီးတော့နောက်အစီအစဉ်တစ်ခုကတော့ကြောပိုးအိတ်လုပ်တာဆိုတဲ့အစီအစဉ်ရှိပါတယ်အဲ့တော့ကြောပိုးအိတ်လုပ်တာတွေဟာဆိုလို့ရှိရင်တကယ်ကိုကြောမှာကြောပိုးအိတ်ထဲမှာဒီတနိုင်တပိုင်းစေဝါတွေကိုတည်ဆောင်ပြီးတော့ဒီနေဆက်ဒေတာတခြားမှာရှိတဲ့တိုင်းရင်းသားကြီးွာတွေမြို့နယ်ကလေးတွေကိုလှည့်ပတ်ပြီးတော့ဒီအကုံလုံးအတွက်လူမျိုးမရွေးဘာသာမရွေးအတွက်ကိုစီဝါကူတာမှုဆောင်ရွက်နေတာပ
ါဒေါက်တာစင်ဒီယာအနေနဲ့ပြီးခဲ့တဲ့နှစ်ပြည့်တွင်းကအာရှနိုဘယ်ညင်ညာရေးဆုလို့ခေါ်တွင်တဲ့ရေမွန်မက်ဆီဆီဆုကနေဒါနိုင်ငံကချီးမြှင့်တဲ့ဂျွန်ဟမ်ဖရီလူမျိုးရေးဆုစစ်ဒနီရဲ့ညင်ညာရေးဆုစသဖြင့်ဆုပေါင်း20ကျော်တို့ကိုလက်ခံရရှိခဲ့တာဖြစ်ပါတယ်ခုလိုငင်းကြရင်နဲ့ပရဟိတလုပ်ငန်းတွေအတွက်သူ့ရဲ့ဆွမ်းဆောင်ချက်အပေါ်အတိမှပြုမှုနဲ့ပတ်သက်လို့ဒေါက်တာစင်ဒီယာမောင်ပြောခဲ့တာက
ကျွန်တော်တို့ဒီဂျမ်းမာရေးအခြေပြုပြီးတော့ဆောင်ရွက်နေတဲ့လူတို့အခြေပြုကိုဖွဲ့စည်းတဲ့အနေနဲ့တော့ဒါအားတက်စရာဖြစ်ပါတယ်အထူးသဖြင့်တော့လက်ရှိဒီမြန်ဆက်ဒေတာမှာအထူးသဖြင့်တော့ဒီရွှေပြောင်းလူတို့တွေနောက်တိုင်းရင်းသားဒေသတွေမှာဆိုရင်ဒီဂျမ်းမာရေးဆော်ရှယ်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့လက်လံမမိမှုတရားဆက်လက်ရှိနေစေဖြစ်တဲ့အခြေအနေမှာပေါ့နော်ဒီ ကျမရေးဆက်ရှောက်မှုလုပ်ငန်းတွေကိုကျမတို့ပို့ပြီးတော့ဥပပေါင်းဆောင်ရွက်နိုင်မှုနဲ့ဖြည်းဖြည်းချင်းဆောင်ရွက်နိုင်မှုလုပ်ကန်နိုင်မှုတွေအတွက်ဒါပို့ပြီးတော့ပံ့ပိုးမှုတွေလည်းဖြစ်စေပါလား
။အာရှရဲ့ Mother Teresa လို့တင်စားခေါ်ဝေါ်ခြင်းခံခဲ့ရသူဒေါက်တာစင်ဒီယာနီနဲ့မြန်မာအမျိုးသမီးတွေအပေါ်ကြံပေးခြင်းနဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။အဲ့တော့ဒီမိအနေနဲ့တော့ဒါသဘာဝအဖြစ်နဲ့ဒါမိခင်အနေနဲ့ဖြစ်စေအိမ်မှာဖြစ်လဲဒါသဘာဝအရတော့ဒါဥမောင်းနေမိမတွေမိသားစုကြောင့်ဝင်ဆောင်ရဲရတာဖြစ်တဲ့ကြောင့်အမျိုးသမီးတိုင်းရလဲဒါကိုရဲ့မိသားစုစမ်းနိုင်ရေးကိုရဲ့ရစမ်းနိုင်ရေးဆိုတော့ဒါအရင်အရင်တစ်ခါစိတ်ဝင်စားတဲ့အရှိလဖြစ်ပါတယ်။နောက်တော့ဒီကလေးဒီရဲ့စမ်းနိုင်ရေးပြညာရေးကလည်းသူတို့ကတော့ဆင်းရဲဖြစ်ပေါ်တဲ့ဒေတာတွေကအမတီဝင်တဲ့ဒေတာတွေမှာဆိုလို့ရှိရင်ဒီအမျိုးသားတွေကအိမ်မှာရှိတာနေတဲ့အခါကျတော့ဒီအမျိုးသမီးတွေကစကားရရပေါ့နော်။လက်ရရရေးစာရင်းရတာဖြစ်တဲ့ကြောင့်ပို့ပြီးတော့စွာရပေါ့။ရှိလာဖို့ဆိုတာကတော့သူတို့တက်ပြီးပြန်လာတက်ပြန်လာလေပို့ပြီးတော့ရရှိလာနိုင်လို့လည်းလိုအပ်တယ်။ဆိုရင်ဒီမှာဟိုပါရရေးဖြစ်ပြီးဆက်ချက်ဆက်ချက်ဖြစ်ကြပြီးဒီတစ်ခါတစ်ခါဖြစ်ရှင်းတဲ့အခါမှဖြစ်ပြီးပေါ့အမျိုးသမီးတွေကိုယ်ပိုင်ပါဝင်လို့ရအရေးကြီးပါတယ်အကြောင်းမှန်တကယ်စစ်မှန်တဲ့ရှင်းချရေးနဲ့အမှုရပြင်းနဲ့သင်ပြရေးချတာကတော့ဒီအမျိုးသမီးတွေရှေ့ကပါဝင်လာဖို့ကအရေးကြီးပါတယ်
ထလလတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုစနေနေ့မနက်ပိုင်းမှာလည်းပြန်ပြီးနားဆင်နိုင်ကြပါရရှင
်သောဒရှင်များရှင်မြမပြည်တော်ဟန်တော်ရော်မြို့ပါမကျန်ရာဒီမွေစုညံတန်တွေနဲ့နားမခံတာအောင်နှိပ်စက်နေတဲ့အတန်ချဲ့ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းတကြဘလို့ကြက်မှတ်ပြီးထိန်းချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြေးရွာအလိုက်အတန်ချဲ့ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘဲပုံဘဲနီးဖြေရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတရရိုက်လေးလိုင်းအစီအစဉ်မှာတုံ့တက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရတဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါသည
်စနေညဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်အခုသုတဆုံလင်အမေရိကန်တခွင်အစည်းအဝေးကိုစတင်ပါတော့မယ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားလို့မကြေမနက်ကန့်ကွက်ဆန္ဒပြမှုတွေဆက်ရှိနေပေမဲ့အာဏာလွှဲပြောင်းဖို့အခုတော့ဆောင်ရွက်နေကြပါပြီ။အစိုးရဌာနတွေအရှိန်မပြတ်ဆက်ပြီးတော့လက်ပတ်နိုင်အောင်ဘလို့အလွှဲပြောင်းလုပ်ကြမလဲ။မဲပေးရွေးချယ်တဲ့သူတွေကရောဘာတွေမျှော်လင့်ထားကြသလဲဆိုတာဒီတစ်ပတ်ရဲ့သုတဆုံလင်အမေရိကန်တခွေမှာကိုအောင်အောင်ကပြောပြပေးမှာပါရှင်။
ရွေးကောက်ပွဲကျင်းပမယ့်နှစ်အတွင်းမှာသမရလောင်းတွေရဲ့ဥတီချက်မူဝါဒတွေမဲဆက်စည်းရုံးနာတွေပေါ်အလုံးကအလုံးဆိုင်လို့ရှိပါတယ်။ဒါပေမဲ့လည်းဒီလိုရွေးကောက်ပွဲမတိုင်မီလာတော့ကြကြတဲ့ကနောင်တက်လာမယ့်သမရအနေနဲ့အာဏာလွှဲပြောင်းယူဖို့ကြိုတင်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေတာပါ။အမေရိကန်ပြည်အောင်စုရဲ့သမရသည်အနေနဲ့စတင်တာဝန်ထမ်းဆောင်ချိန်မှာအုပ်ချုပ်မှုတာဝန်တွေလင်းဟင်းမှုမရှိအောင်သေးချာစွာစီမံဆောင်ရွက်လို့ရှိတယ်လို့ Georgetown တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Stephen Wayne ကအခုလိုပြောပါတယ်
။ And the whole idea of the transition.
အနိုင်ရရှိတဲ့သမရအနေနဲ့မူဝါဒသစ်တွေကိုအကောင့်အထည်ဖော်ဆောင်ရွက်နေစဉ်မှာပဲတည်ငြိမ်မှုကိုထိန်းသိမ်းထားဖို့ရည်ရွယ်ပြီးလှုပ်ဆောင်တာပါ
သမရတာဝန်လွှဲပြောင်းရေးအထောက်အကူပြုစင်တာအနေနဲ့အနိုင်ရရှိတဲ့သမရသစ်စတင်တာဝန်ယူမဲ့ပထမဆုံးရက်မှာပဲလုပ်ငန်းချောမွေ့အစဉ်ပြေအောင်ဆောင်ရွက်ပေးနေကြောင်း David Eagles ကပြောပါတယ်
Presidential transitions they've always been big
သမရတာဝန်လွှဲပြောင်းပေးရတဲ့လုပ်ငန်းစဉ်ဟာကြီးမားပြီးရှုပ်ထွေးလာသလိုနိုင်ငံအတွက်အရှုပ်အရှင်းတွေဖြစ်ပေါ်နိုင်ချိန်မှာဒါပေမဲ့အစီအစဉ်တကြားလှုပ်ဆောင်တဲ့အခါမှာဒါအစိုးရအသည့်အနေနဲ့ပိုပြီးထိထိရောက်ရောက်လှုပ်ဆောင်နိုင်တဲ့အခွင့်အရေးတွေရရှိစေတယ်ဆိုတာကိုကျွန်တော်တို့ယုံကြည်ပါတယ်
။သမရတာဝန်လွှဲပြောင်းပေးရေးအဖွဲ့အနေနဲ့အင်ဘီရိုနဲ့ပူးပေါင်းပြီးအစိုးရအဖွဲ့အသည့်အတွင်းကဝန်ကြီးအဖွဲ့နေရာတွေတခြားနိုင်ငံရေးရာဌာနတွေအတွက်အမိတွေကိုစစ်စစ်ပေးရပါတယ်။ရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလအတွင်းတစ်ဖက်နဲ့တစ်ဖက်ပြန်လည်ထိုးနှက်ဝေဖန်မှုတွေရှိပေမဲ့အလုံးအစဉ်ပြေချောမွေ့အောင်အဖွဲ့အနေနဲ့လှုပ်ဆောင်ပေးနေတယ်လို့ Stephen Wayne ကပြောပါတယ
်။ So elections divide but
ရွေးကောက်ပွဲကြောင့်စိတ်ဝမ်းကွဲကြပေမဲ့ပြီးသွားရင်တော့အလုံးဟာအတူတူပါပဲ။အစိုးရလုပ်ငန်းတွေဆက်ပြီးလဲပတ်နေမှာဖြစ်သလိုလူတွေကလည်းဒီဝင်ဆောင်မှုလုပ်ငန်းတွေကိုဆက်ပြီးလိုအပ်နေပါတယ်
။ချ ချောချောမွေ့မွေ့တာဝန်လွှဲပြောင်းနိုင်မှသာအစိုးရလုပ်ငန်းဆောင်တာတွေပုံမှန်တိုင်းဆက်လက်ပတ်နိုင်မှာဖြစ်တယ်လို့ဝင်းကပြောပါတယ
် So helping the new
ကိုမကြိုက်တဲ့သူကိုမဲမပေးခဲ့သူကသမရဖြစ်လာရင်တောင်မှအပြေအဝပူပေါင်းဆောင်ရွက်သွားဖို့အလွန်အလွန်ကိုအရေးကြီးပါတယ်
Republican သမရ George W. Bush ကနေ Democrat သမရ Barack Obama ကို2008ခုနှစ်တုန်းကအာဏာလွှဲပြောင်းပေးမှုဟာအကောင်းဆုံးအနေအထားဖြစ်ခဲ့တယ်လို့ဝိန်းကပြောပါတယ်။သမရ Obama နဲ့အဖွဲ့အာဏာလွှဲပြောင်းရယူခဲ့စဉ်တုန်းကအများကြီးအထောက်အကူရခဲ့တဲ့အကြောင်းအင်မီရောပြောခွင့်ရ George Arnest ကလည်းပြောပါတယ
်။ I think it did reflect
သမရ Obama အဖွဲ့အနေနဲ့ပြင်ဆင်ထားတဲ့အတိုင်းပဲဒီမိုကရေစီစနစ်နဲ့လုပ်ငန်းတာဝန်တွေကိုစနစ်တကျလှုပ်ဆောင်သွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်။
သမရတောင်ဝန်လွှဲပြောင်းရေးဆိုင်ရာပထမဆုံးဥပဒေကိုသမရ John F. Kennedy လက်ထက်1963ခုနှစ်မှာလွှတ်တော်ကပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့လည်း1968ခုနှစ်သမရ Richard Nixon တောင်ဝန်ယူချိန်ထိသမရတောင်ဝန်လွှဲပြောင်းရေးလုပ်ငန်းတွေစနစ်တကျအစဉ်ပြေချော်မွေ့အောင်ဆောင်ရွက်နိုင်ခြင်းမရှိခဲ့ပါဘူး။အခုလိုနောက်တက်လာမဲ့သမရသည်အနေနဲ့တောင်ဝန်တွေလွှဲပြောင်းယူနေချိန်မှာပဲဒီရွေးကောက်ခံသမရအပေါ်မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးမဲဆန္ဒရှင်ဖြစ်တဲ့ Arizona ပြည်နယ် Phoenix မြို့မှာသတင်းသုံးတဲ့အရှင်ခေမာစာရကိုလျှောက်ထားမေးမြန်းရမှာအခုလိုစတင်မင်ကြပါတယ်။
မျိုးလေထားတယ်လို့ဖြစ်လာတော့ပေါ့ဦးဇင်းတို့ကမစ်ဒီကုဒမဒအပ်တဲ့ train ကိုပဲကြိုက်တော့ train ကိုပဲမေးထည့်တယ်train ကလည်းနိုင်သွားတာပေါ့နိုင်သွားတယ်ဆိုတော့ဦးဇင်းတို့ရဲ့ဆန္ဒပြည့်တယ်လို့ဦးဇင်းကတော့ယုံကြည်တာပေါ့
Donald Trump ကိုမဲပေးခဲ့တယ်ဆိုတော့ဘာကြောင့် Donald Trump ကိုကြိုက်တာလဲ
Donald Trump ကိုကြိုက်တဲ့ကိစ္စကဦးဇင်းနှစ်ပိုင်းပြောရလိမ့်မယ်ပေါ့တစ်ပိုင်းကတော့ဦးဇင်းတို့ဒီကဘာမှာငင်းချမ်းကြီးကိုရှင်းချောက်ခံနေရတယ်လို့ဦးဇင်းမြင်တယ်။ထရန်ကလည်းပဲဒီငင်းချမ်းကြီးကိုထင်းသိမ်းလာလိမ့်မယ်။ငင်းချမ်းကြီးဖက်ကရက်လိမ့်မယ်လို့ဦးဇင်းကတော့ယုံကြည်တယ်။ငင်းချမ်းကြီးကိုမျက်နှာတွေပုံကလေးနဲ့ပူပေါင်းပြီးတော့ဆောင်ရွက်လိမ့်မယ်လို့ဦးဇင်းကတော့ယုံကြည်တယ်။ဒုတိယတစ်ပိုင်းကတော့ဦးဇင်းတို့မြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားတွေပေါ့။အရင်တော့ကဟိုအစိုးရအနေနဲ့ဆိုလို့ရှိရင်တော့ပန်း90တန်းလျှောက်စီပြည်သူတွေရဲ့ဆန္ဒကိုစမ်းကြည့်ပြီးတော့ပြောတာတို့ဆိုတာတို့ရှိတယ်ကုလသမဂ္ဂကအသုံးချပြီးတော့ဟလာကုလသမဂ္ဂကလိုင်းဒီဖက်ကဖိအားပေးခဲ့တာတွေရှိတယ်သူတို့ဖြစ်ချင်တာတွေကိုအတင်းအကျပ်နေပြီးတော့လှုပ်ဆောင်ခဲ့တာတွေရှိတယ်အဲဒီကိစ္စတွေကဒီထဏသမတထဏတက်လာတဲ့အချိန်ပိုင်းမှာတော့လုံးဝဒီဥစ္စာတွေကရှုံးရင်းသွားမယ်လို့ဦးစင်ယုံကြည်တယ်ပြရတဲ့ကြားသွားမယ်လို့ယုံကြည်တယ်ပေါ့
ဒါပေမဲ့လည်းကုနာလို့ तू မဲဆွယ်စည်းရုံးတဲ့အခါမှာပြောတဲ့အကြောင်းအရာတွေ तू ပြောတဲ့ဆိုတဲ့ပုံစံတွေဟာလူတစ်ဖက်သားသွေးဆူပြီးတော့စိတ်ကြွလာအောင်ပြောဆိုရဲနောက်အထူးသဖြင့်ဒီမှာလာပြီးတော့ရွှေပြောင်းအချစ်ချဟိုနေကြတဲ့သူတွေနဲ့ပတ်သက်ပြီးတော့လည်း तू ကနှိမ်ချပြီးပြောဆိုရဲအမျိုးသမီးတွေအပေါ်လည်းနှိမ်ချပြီးတော့ဟိုပြောဆိုရဲဆိုပြီးတော့အများကလည်းဆွဆွဲတယ်ဒါ तू ကိုယ်တိုင်ကလည်းပဲဒီလိုမျိုးပြောခဲ့တာပဲလေ Donald Trump တက်လာရင်ကဘာကြီးကပို့ပြီးတော့ငင်းကြမ်းမယ်စစ်တွေချုပ်ငိမ့်မယ်လို့ဟိုထင်တာလည်းဗျာ
ခုနကအမျိုးသမီးကိစ္စတွေဦးဇင်းတို့ဒီလူမျိုးစုတွေတရားမဝင်လာရောက်တဲ့ပုံကူတွေဆိုတာကတော့တို့ရဲ့အမေရိကန်ဥပဒေအတိုင်းသွားမှာပါဒါကတော့ဟိုသမန်ဆင်ပေါ့အစိုးရတိုင်းအစိုးရတိုင်းပြောရဆိုရလုံးကြခင်ကြတာဒီဦးဇင်းတို့တွေ့တွေ့တိတ်တော့အရေးပါတယ်လို့မမြင်ပါဘူးတကယ်တကဘာကြီးတစ်ခုလုံးချင်းချောက်ခံနေရတာကဒီအစ္စလာမိတ်တွေရဲ့အကြမ်းဖက်အုပ်စုတွေရဲ့လွှမ်းမိုးမှုတွေချင်းချောက်မှုတွေဥရောပမှာပဲဖြစ်ဖြစ်ဟလာအရှမပဲဖြစ်ဖြစ်ဦးဇင်းတို့နိုင်ငံမှာပဲဖြစ်ဖြစ်အမေရိကတိုင်းပေါ်လေးပဲဒါဂျုံနေရတာပါပဲအဲဒီလိုဟာမျိုးတွေကိုဦးဇင်းတို့ရှုံငင်းသွားမယ်ဟလာသူတို့ခက်ကြမ်းကြမ်းလေးပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ပေါ့အဲသူတို့ပုံစံတစ်မျိုးနဲ့ကင်တွေသွားမယ်ရက်မယ်ဆိုရင်တို့ငင်းချင်ရဖြစ်လာမယ်လို့ဦးဇင်းတို့ယုံကြည်တာပါ
Donald Trump ကဒါကိုရွေးကောက်ပွဲမတိုင်ခင် message ရုံးတဲ့အခါမှာပြောဆိုခဲ့တာတွေအများကြီးရှိတယ်။သူလုံမယ်ဆိုပြီးတော့ဟိုဂရီပေးပြီးတော့ပြောခဲ့တာတွေအများကြီးရှိတယ်လေ။ဆိုတော့အဲ့ဒီဂရီတွေအားလုံးကိုအကောင့်ထဲဖော်မယ်လို့ထင်ပါလား
။ဖော်မယ်လို့တော့ဦးဇင်းကတော့ယုံကြည်တယ်။လုံလေတကယ်လုံလာလိမ့်မယ်လို့ယုံကြည်တာပေါ့။အဲတခါကတော့အကြေးမလောက်ခဲ့ရင်လေးပဲအဲဒါခါတိုင်းသမဏတွေလေးပဲပြောကြတာပေါ့။ဟိုပြောင်းလဲသွားစေရမယ်။ပြောင်းလဲသွားစေရမယ်လို့ဟိုခဲ့ရပါမယ်လို့ရှင်းနေကာလမှာဘာမှပြောင်းလဲတာတွေမရှိပါဘူးအဲထန်လေးပဲကြိုးတို့ကြိုးစားလိမ့်မယ်ဒါပေမဲ့ဖြစ်လည်းဖြစ်လာလိမ့်မယ်မဖြစ်လည်းမဖြစ်လာဘူးကောနော်ဒါပေမဲ့ဖြစ်လာမယ်လို့တော့ဦးဇင်းနဲ့ယုံကြည်တယ်ဘာလို့ဆိုတော့ဒီကမ္ဘာကောင်းဆောင်နည်းလေးအဲတမထန်ဟာကြိုးစားပြီးတော့ဆွေးနွေးပြီးတော့ဒါတွေကိုအဓိကထားလွှားမယ်လို့ဦးဇင်းတို့ယုံကြည်ပါတယ်ဒါကတော့ရှင်းနေလောက်ဖြတ်တန်းပြီးတော့မှပဲဦးဇင်းတို့ပြောလို့ရမှာပါ
အခုဆိုရင်အမေရိကန်သမ္မတရွေးကောက်ပွဲပြီးသွားတာနှစ်ပတ်လောက်ရှိပြီပေါ့လေဒါပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဒီ CBS ရုပ်မြင်သံကြားနဲ့လုတ်သွားတဲ့အင်တာဗျူးမှာတော့ Donald Trump ကအရင်တုန်းကသူပြောခဲ့တာတွေနဲ့ပြောင်းပြန်ဆန့်ကျင်ပြီးတော့ဒီကျမကြီးဆောင်းရှောက်မှုအစီအစဉ် Obama Care ကိုလည်းပဲသူဆက်ပြီးတော့ထားထားအောင်မယ်နောက်ဒီနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုလည်းပဲ email ကိစ္စနဲ့ပတ်သက်ပြီးတော့အရင်တုန်းကဒီကိစ္စကိုစုံစမ်းမယ်ထောင်ချမယ်ဆိုပြီးတော့ဒါသူပြောခဲ့တယ်အခုတော့အဲ့ဒီလိုတွေလောက်တော့မှာမဟုတ်ဘူးဆိုပြီးတော့အဲ့ဒီအင်တာဗျူးထဲမှာဟိုသူပြောသွားတာလေ
အဲ့တော့ဟိုကပေါ့အလုံးလုံးရင်လုံးရင်နေပဲအဲတချို့ကိစ္စတွေမှာပြောင်းလဲရတာတော့ရှိတယ်လေအဲဒေါ်နန်ထရန်ရဲ့ဗမာဒေါ်နန်ထရန်ရဲ့စစ်ကူစိတ်တမ်းပြောဆိုမှုတွေဥတီရှိတွေကိုကြားပြီးတော့ဟာလာတချို့လေးတော့ရက်စေးကောင်းရက်သေးရက်စေးသွားကြမှာပေါ့အဲ့ဒီအချိန်မှမှတော့ဒီလန်ဒတ်ထရန်လေးတော့ပြောင်းလဲကောင်းပြောင်းလဲသွားနိုင်တယ်လို့အဲဦးစင်းတို့မြင်ပါတယ
်ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရရှင်
မြန်မာနိုင်ငံမှာတတုတန်ရန်ဇာတအမျိုးအစားများစွာရှိပေမဲ့အားလုံးကိုစီးပွားပြည့်လို့သတ်မှတ်လို့မရပါဘူးစီးပွားပြည့်အခြေအနေရှိလို့တူးဖော်မယ်ဆိုရင်လည်းတူးဖော်ပြီးနောက်ပိုင်းသုံးမရတဲ့ဒေတာဖြစ်နေမကြမ်းရစ်စေဖို့ကြိုးတင်စီမံကိန်းချပြီးစနစ်တကျလုပ်ဖို့လိုတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေမြန်မာနိုင်ငံကိုတန်ရန်ဇာတပေါ်ကျတဲ့နိုင်ငံလို့အများကတည်ထားကြတာပါဒီထဲကတတုတန်ရန်ဇာတမှာဆိုရင်အမျိုးအစားကအများကြီးရှိတယ်လို့မြန်မာဘူမိသိပ္ပံအသင်းထွေထွေတွင်းမှုဦးအေးလွင်ကပြောပါတယ
်။ဦးမိဗရသဘောအရတတုတိုက်အကျော်၄ကျော်ရှိတယ်လို့သတ်မှတ်ပါတယ်။ပထမတော့အရှိဘက်ကုန်းမြင့်မြင့်ဒီမြန်မာပြည်မြောက်ဘက်ကချင်းပြည်နယ်အစရှမ်းမြောက်ရှမ်းတောင်ကရင်ကယားမွန်တနင်္သာရီအဲ့လိုမြောက်ဘက်ကနေတောင်ဘက်ကိုဆင်းလိုက်မယ်။အဲ့ဒါအပိုင်းတွေမှာခဲရှိတယ်၊ဈင်းရှိတယ်၊ကောပါရှိနိုင်တယ်ငွေရှိတယ်တင့်တန့်စင်ရှိတယ်ခနောက်စင်ခေါ်တဲ့အန်တီမိုနီရှိတယ်တန်ရှိတယ်။နောက်အဲ့ဒီအနောက်ဘက်ကိုဆင်းလိုက်ရင် Central Belt လို့ခေါ်တဲ့အလယ်ပိုင်းလွင်ပြင်ကြီးပေါ့နော်။ AOD မြစ်ချင်းတွင်းမြစ်စစ်တောင်းမြစ်တကျော် AOD မြို့ကကျွန်းပေါ်ဒေသကြီးမြောက်ကနေတောင်ကိုသွားမယ်ဆိုရင် Porphyry Copa လို့ခေါ်တဲ့ပြန့်ကျဲနေတဲ့ကျေးနေတတုတိုက်နော်ရွှေတွေရှိတယ်တောင်ပိစတွေရှိတယ်ရေနံနဲ့သဘောတောင်ငွေတွေရှိတယ်ကုန်းတွင်းမှာလည်းရှိတယ်ပင်လယ်ထဲကစင်းသွားလို့လည်းရတယ်။နောက်တစ်ခါ Western Range လို့ခေါ်တဲ့အနောက်ဘက်ရိုးမအဲ့ဒီမှာနီကယ်ရဲ့ခရိုမိုက်ရဲ့ PGN ရဲ့ရှိရဲ့နောက်ဆုံးရခိုင်ကမ်းမြောင်ဒေသမှာတော့ oil and gas ခေါ်တဲ့ရေနံနဲ့သဘောတန်ခွင့်ရှိတယ
်။အခုလိုအများပြားရှိပေမဲ့အားလုံးကိုစီးပွားဖြစ်တတ်တူတိုက်ဖြစ်နေမသတ်မှတ်နိုင်ပါဘူး
။ယာယီရှိပေမဲ့လေစီးပွားဖြစ်ဖြစ်ချင်မှဖြစ်တယ်။နည်းနည်းပေမဲ့လေစီးပွားဖြစ်ဖြစ်သွားနိုင်တယ်။အဲ့ဒါကတော့ကမ္ဘာပေါက်ဈေးနဲ့ကမ္ဘာအခြေအနေနဲ့ဤပညာတို့မြင်လာဖို့မှမတူတယ်။အခုနည်းနည်းပဲရှိပြီးတော့အခုစီးပွားမဖြစ်ပေမဲ့တစ်ချိန်ကျရင်လေစီးပွားဖြစ်သွားနိုင်တယ်။ဒါပေမဲ့ဗမာပြည်မှာရေဘွားအပြင်တော့မျိုးစုံရှိတယ်စီးပွားပြည်တတ်တူတိုင်နေတယ
်ဆိုတော့အဲ့ဒီမျိုးစုံရှိတဲ့အပိုင်းတွေနည်းနည်းပိုင်းခြားပြပါ
ပြောလို့ပေါ့နော် very rich ဆိုတဲ့အပိုင်းမှာကြောက်စိမ့်ရယ်ပရမယာရယ်နီလာရယ်ထုံးကြောက်ကက very rich ဆိုတဲ့အပိုင်းကိုပေးထားပါတယ်ဒုတိယ rich ဆိုတဲ့ကျွယ်ဝတယ်ပေါ့နော်များများရှိတာ copper ရှိတယ်ခဲရှိတယ်ဇင်းရှိတယ်တင်းတန့်စင်ရှိတယ်ရွှေရှိတယ်ကြောင်ပီးရွှေရှိတယ် bright ရှိတယ်နောက်တစ်ခါ very rich လို့ခေါ်တဲ့အများကြီးတော့မဟုတ်ဘူးနည်းနည်းလေးရှားနိုင်ဖွင့်နိုင်တယ်ဆိုတဲ့အတိုင်းပေါ့အဲ့ဒါအန်တီမိုနီရှိတယ်ဆေးဘာရှိတယ်နီကယ်ရှိတယ်ဂျင်ဆင်ရှိတယ်အိုင်ယန်ရှိတယ်ပူဝါဆိုတာနည်းနည်းလေးပဲရှိတယ်တော်တော်များများကြီးရထုတ်လုပ်နိုင်ဖို့အခက်အခဲရှိတယ်ဆိုတဲ့ဟာတွေကတော့ခရိုမိုက်မက်ဂနီဆိုနောက်တစ်ခါရေဒီယိုအက်တစ်မင်နရယ်တို့ဒိုင်မွန်တို့မာဂျူရီတို့ဖလိုရိုက်တို့ဘောက်ဆိုက်တို့အီယိုလင်းတို့ဖက်စပါတို့ဒါတွေအလုံးကတော့ဘိုက်ကာတို့ကနည်းနည်းပဲရှိတယ်တတုဆိုတာမျိုးရတယ်နံပါတ်1ကြောင်းမြင့်တာလည်းတတုပဲလက်စင်ဆေးပါအန်တီမိုနီခနောင်စိမ့်စားတာလည်းတတုပဲအင်ဒပ်စထရီရော့ခေါ်တဲ့ဖလိုရိုက်တို့ဖက်စပါတို့ကီယိုလင်းတို့ဘရိုက်တီတို့လိုင်းစတုန်းတို့ပါလဲတတုတိုက်ဖို့တဲ့လုပ်ငန်းတွေမှာပါပါတယ်နောက်ဆုံးဒက်ကိုရေးရှင်းစတုန်းဒိုင်မန်ရှင်းစတုန်းတွေလုံးပဲဂရနိုက်တို့နိုက်တို့နော်မာဘယ်တို့ဒါလည်းတတုလုပ်ငန်းတွေမှာပါပါတယ်ဆိုတော့အဲ့ဒါတွေအားလုံးကတော့လုပ်ငန်းမျိုးစားနဲ့ဖြစ်တည်တဲ့ပမာဏနဲ့ထုတ်လုပ်မှုဇယိတ်နဲ့ကမ္ဘာပေါက်ဈေးတွေပြောင်းလဲမှုပေါ်မှာမူတည်ပြီးမှအခုလောလောဆယ်စီးပွားဖြစ်မဖြစ်သေးပေမဲ့နောက်10နှစ်15နှစ်ဆိုဖြစ်သွားနိုင်တယ်ဥပမာအဖြစ်ဈေးစင်တော်နဲ့ပရောတော်တွေ့တာနှစ်ပေါင်း90လောက်တည်းတွေ့တာလည်းကြားလာပြီတွက်ချက်တာလည်းကြားလာပြီဒါပေမဲ့တကယ်စီးပွားဖြစ်ကဒီပဲပိုင်ချမှာဖြစ်လာတယ်ထုတ်လုပ်မှုနည်းပညာတွေလည်းတိုးတက်လာတယ်ကမ္ဘာမှာရှိတဲ့ကြီးနီတို့ရွှေတို့ဈေးတွေကလည်းတက်လာတဲ့အခါမှာစီးပွားဖြစ်သွားလာတယ်အကျိုးအပြည့်တော့မြန်မာပြည်မှာတတ်ထုတ်ပေါင်းမြောင်များစွာရှိပေမဲ့ ခုနပြောတဲ့စီးပွားရေးတတူတိုက်ထုတ်ထုတ်တဲ့ဆိုရဲအခြေအနေကအများကြီးမရှိပါဘူးဆိုရဲအကြောင်းပြောပြတာပ
ါတတူတူဖို့တဲ့နေရာမှာစနစ်ကျဖို့အတွက်သိက္ခာအရေးကြီးပါတယ်စနစ်တကျမဟုတ်ပဲထုတ်ထုတ်တဲ့အခါမှာဝန်းကျင်ပြည့်စုံမှုကသိက္ခာကြီးမှာပါတယ်
တတူတူဖို့ရေလုပ်ငန်းကိုစနစ်တကျတူဖို့လို့ရတဲ့လုပ်ငန်းကြီးအဖြစ်ဖန်တီးဖို့လိုတယ်အဲ့လိုဖန်တီးတဲ့အခါကျနှိရှင်လာများစွာပေးဖို့လိုတယ်နှိရှင်လာများစွာပေးမှလုပ်ငန်းရှင်ကတာဝန်ခံမှုတာဝန်ယူမှုတွေပါတဲ့ဒေတာခံတွေရဲ့စာဝန်တွေရဲ့ဒေတာခံတွေရဲ့ကျန်းမာရေးဒေတာခံတွေရဲ့ပညာရေးတွေကိုတာဝန်ယူတာပဲအဲ့လိုတာဝန်ယူလိုက်တဲ့အောင်လို့သူတို့ဘာလဲအကျိုးစီးပွားတွေဖြစ်အောင်လို့စနစ်ကျတဲ့ပတ်ဝန်းကျင်ကိုမထိခိုက်တဲ့ကာကွယ်တဲ့လုပ်ငန်းတွေလှုပ်လာနိုင်မယ်ပြီးတော့မှသူတို့ကဒါတွေကိုရည်စည်းမြုံတံမှုတွေကြီးကြပ်ကြပ်လုပ်မှတတ်ထုတ်ပါထွက်ပါတတ်ထုတ်ထုတ်ရင်တွင်းတူးတင်းတူးရမယ်လိုင်ကောင်းတူးတင်းနဲ့တူးရမယ်တောင်ကိုဖြိုးတင်းနဲ့ဖြိုးရမှာပဲဒါပဲဒါကိုစနစ်တကျတုပ်ကိုပြောတာအဲစနစ်တကျလုပ်တဲ့အခါမှာနီးစနစ်အပြင်ဒီနည်းမျိုးနမှုကြည့်ဖို့လည်းလိုတယ်။ပညာရှင်တွေခေါ်သုံးဖို့လိုတယ်။ဆိုတော့အဲ့ဒီဘိုင်းတွေကဘာဘာမျိုးမှအားနေတယ်။ရှင်းနေမြစ်တလျှောက်၊တရားရီမြစ်၊မေခမေကြီးကတလျှောက်၊တရားရီမြစ်တလျှောက်မြေကျောင်းဘေးတွေမှာစနစ်မကြဘဲနဲ့ရွှေတွေထုတ်တယ်၊ပင်လယ်ဘူးပမောက်နေရာတွေမှာရွှေတွေထုတ်တယ်၊ရှမ်းပြည်ဘက်မှာတကယ်လှတဲ့ပင်တရားတို့ကလောတို့ဘက်မှာလည်းကျောင်းပီးဆွေတွေကိုစနစ်ကြဘဲနဲ့ထုတ်တယ်။ပြောမယ်ဆိုတော့အများကြီးပေါ့နော်။အဲ့ဒါတွေကြောင့်ဒါပတ်ဝန်းကျင်ထိခိုက်သွားတာပဲ။ရှားတိုင်းမျိုးမှာလည်းရှိပါတယ်။အင်ဒိုနီးရှားတို့၊ဖိလစ်ပင်းတို့မှာလည်းဒီလိုနီးစနစ်တွေကိုစနစ်ကြောင့်မထုတ်လို့ပတ်ဝန်းကျင်ထိခိုက်တဲ့ထောက်ထားတွေရှိပါတယ်ယူရီးယားမှလည်းရှိခဲ့ဘူးတယ်လို့ကျွန်တော်သိရပါတယ
်တတူတူဖို့တဲ့အခါမှာအသေးစားလုပ်ငန်းလေးတွေကြောင့်ဝန်းကျင်ဖြစ်ရှိခဲ့တဲ့တာရကတွေအများပြားရှိပါတယ်တာဝန်ခံမှုတာဝန်ယူမှုအတွက်အကြီးစားလုပ်ငန်းအဖြစ်လုပ်ကိုင်တာဟာပိုးပြီးထိရောက်နိုင်တယ်လို့တူဖို့ပြီးနောက်ပိုင်းဒေသဖွံ့ဖြိုးရေးအတွက်စီစဉ်တွေလည်းချပေးဖို့လိုအပ်ပါတယ
်ဒေသနာစားတွေပေးခဲ့တဲ့ကြောင့်ဖြစ်ရှိသွားတဲ့တိုင်းပြည်အချို့ရှိပါတယ်တရုတ်နယ်စပ်မှလည်းရှိမှုပါတယ်အခုတော့တရုတ်ပြည်စီသူပြည်တတ်တုလုံကအကောင်းဆုံးဩစတြေးလျကနေဒါအမေရိကန်အဲ့တိုင်းပြည်တွေမှာအသေးစားလက်စားပေးတဲ့စနစ်မရှိတဲ့ပြည် accountability ရို့ responsibility ရို့ပါတဲ့အချက်လက်တွေကဥပဒေအနေထိတ်ထုတ်ထားတာနောက်တစ်ခါအင်ဒိုနီးရှားမလေးရှားယူရီးယားသူတို့ရဲ့အဲ့ခေတ်ခါကစနစ်ရှားအများကြီးမိုင်းကြီးတွေဒုက္ခပဲပေးတဲ့အသေးစားလက်စားတွေမပေးခဲ့ဘူးသူတို့တွေဆိုရင်ပတ်ဝန်းကျင်ထိခိုက်ပါတယ်ဆိုအတန်မကြားပဲတဲ့တတ်တုကိုကောင်းအောင်ထုတ်နိုင်တယ်အခုဥပမာအပြည့်မလေးရှားမှာဟိုကွာလာလမ်ပူးကနေစင်ကူသွားတဲ့လမ်းပေါ်မှာမိုင်းဆိုတဲ့mind city လို့နာမည်ထားတယ်အခုတခိတခါကဒါဖဲမပြူအဖြိုင်နဲ့ထုတ်တဲ့ mind ကြီးပဲ open pit mind ကြီးတွင်းနေတူးပြီးတော့ရှင်းမြလိုင်ကောင်းပြောင်းထုတ်သွားတယ်အခုဒီဘက်ပိုင်းကျတော့တတ်တူကကုံသွားတဲ့ချိန်ကျဒီတိုင်းပြင်မတားဘူးအဲ့ဒီကရေးနှမြုံနိုင်လူရပဲရေခိုင်းကြီးဖြစ်ပြီးတော့တကယ် resource ကြီးထောင်ပြီးတော့ hotel တွေခလေးကစားကွင်းတွေလူတွေအပန်းဖြစ်တဲ့နေရာတွေပြီးတော့ Bangalore တွေ high risk အိမ်တွေစောက်ပြီးတော့မြို့တစ်မြို့အဖြစ်ပြန်လဲတည်သွားတယ်
တတူတူဖော်မှုအတွက်ကောင်းမွန်တဲ့မူဝါဒအချမှတ်ပေးဖို့လိုအပ်တယ်လို့စနစ်တကျတူဖော်မှုနဲ့ရေရှည်ဒေသရင်းအကျိုးစီးပွားကိုပါထည့်သွင်းတွက်ချက်ဖို့အရေးကြီးပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာတွင်ပြီးဆောင်ကြအောင်မယ်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုညပဲအစီအစဉ်ဆုံးမသက်ခင်မှာတရင်အချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါအောင်မယ်ရှင
်။အယ်လဘားမားပြည်နယ်က Republican ထက်လွတ်တော်အမတ် Jeff Sessions ကိုရွေးကောက်ခံသမ္မတ Donald Trump ကရှေ့နေကျုပ်ယာရုခန့်ရဲ့သွားမှာဖြစ်တဲ့ဆိုတဲ့သတင်းတွေ American သတင်းမီဒီယာတွေမှာဖော်ပြနေပါရယ်။အခုလိုယာရုခန့်မှုနဲ့ပတ်သက်လို့သမ္မတယာရုလွှဲပြောင်းရေးအဖွဲ့ကအတည်ပြုပြောဆိုတာမျိုးတော့မရှိပါဘူး။ဒါ့အပြင်အောက်လွတ်တော်အမတ် Mike Pompeo ကိုထောက်လိုင်း Agency CIA ညွန်ကြားရေးမှုနဲ့အငိမ့်စားဒုတိယဗိုလ်ချုပ်ကြီး Mike Flynn ကိုအမျိုးသားလွန်ကြုံရေးအကြံပေးအဖြစ်ခန့်အပ်သွားမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ American ပြည်အောင်စုမှရွေးကောက်ခံသမ္မတ Donald Trump ဇန်နဝါရီလတဲ့သမ္မတတာဝန်တွေတရားဝင်လွှဲပြောင်းယူနိုင်ဖို့အတွက်ပြင်ဆင်နေတဲ့အချိန်မှာပဲသမ္မတ Barack Obama ဟာဒီကနေ့မှဂျာမနီနိုင်ငံမှာရောက်ရှိနေပြီးတော့ဒီဂျာမနီ၊ဗြိတိန်၊ပြင်သစ်၊အီတလီနဲ့စပိန်နိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်အခုခါမှာတော့ဒီဆွေးနွေးပွဲပြီးတာနဲ့သမ္မတဥပမဟာပီရူးနိုင်ငံကိုခရီးဆက်မှာဖြစ်ပါရယ်ခင်ဗျာစီးရအစိုးရတပ်ဖွဲ့ကလေကြောင်းကနေရောလက်နက်ကြီးတွေပါတုံးပြီးတော့တပုံတွေထိ ंछ ထားတဲ့အလပိုမြို့ကိုဒီကနေ့မနက်စောပိုင်းကတိုက်ခိုက်တာကြောင့်ကလင်းငယ်ရေအပါဝင်လူတော်များများတည်ဆုံခဲ့ပါရယ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်တလားကြတိုက်ခိုက်မှုတွေကိုရက်စဲထားမှုအဆုံးသတ်ပြီးလို့ရုရှားကနေကြီးညာပြီးမှစီးရအစိုးရတပ်တွေကအင်္ဂါနေ့ကစလို့ဒီကနေ့အထိ၄ရက်မြောက်ဇက်တိုက်တိုက်ခိုက်နေတာဖြစ်ပါရယ်ထိုင်းနိုင်ငံမှာစပါးဆိုင်တောင်သူတွေအတွက်အစိုးရကအကူအညီတွေအလုံးကြီးနဲ့ပေးမဲ့အစီအစဉ်တရက်ကိုကြေညာလိုက်ပါတယ်ခင်ဗျာ
2016ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြေညာပေးသွားတာပါ ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွန်ညိုက
This program has come to you from the Voice of America, Washington.